Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2024ခုနှစ် November 16ရက်နေ့စနေနေ့ညပဲ Radio ရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကို line number 1925 32နဲ့ line number 190တို့ကနေဖမ်းယူနာတော်တာဆင်နိုင်တယ်လို့ VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါဓာတ်ရိုက်ထုတ်လွှင့်နေပါတယ်။ကျွန်တော်အောင်မိုးကြော်ပါခင်ဗျာဒီကနေ့မနေ့ဖက်အတန်လွင့်စီးစင်းတွေကိုတာဝန်ယူတက်ဆက်တော်မှာပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကအစိုးရအဖွဲ့အတွက်လိုအပ်သူအမည်စီးတွေကိုတောက်လျှောက်တင်သွင်းနေပါတယ်သမ္မတဘိုက်ဒန်နဲ့ပြည်ထုတ်သမ္မတရှီကျင်းဖင်တို့ဒီကနေ့တွေ့ဆုံကြပါမယ်ဂျိတ်ပေါ်နဲ့မနေ့ကထုတ်ခဲ့တဲ့လက်ဝတ်ပွဲမှာမိုက်တိုက်ဆန်ဟာအမှတ်နဲ့ရှုံးနေခဲ့ပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုတော့မကြခင်တင်ဆက်ပေးသွားမှာပါခင်ဗျာ
အခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်အပတ်စဉ်ကဏ္ဍတခုထဲမှာဆိုရင
်လူဝဲပါတယ်ဘာစိတ်မှမပါဘူးဒီကနေ့ကိုစေရဟိုင်းလည်းနဲ့ကိုရှောင်းဝမ်းပဲလည်းတခြားအပြီးမှာမရှိအောင်ပြန်တော့ဆူဆူဝါးပဲဘယ်ရည်ပါရီဘလို့ပြန်လို့ပြဆာမလဲဆိုတော့အဝတ်ပြီးမရရဲစီတော့ဆူဆူဝါးပဲ
စစ်မှုထမ်းဥပဒေကြောင့်ပြည်ပထွက်ခွာကြရတဲ့လူငယ်တွေအခက်အခဲတွေအတွေ့အကြုံနေရတဲ့အကြောင်းတင်ပြထားတဲ့ဒုအတန်အစီအစဉ်ကိုမကြာမီပဲအပြည့်အစုံတင်ပြပေးမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ဒီမိုကရေစီလူ့အခွင့်နဲ့ခေတ်ပိုင်းကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကတူတာစတဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်ထုံးလွှင့်မျိုးအစီအစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့အတူကျွန်တော်တင်ပြပေးပါမယ်။
ရွေးကောက်ပွဲအနိုင်ရဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့အတွင်းပါဝင်မဲ့သူတွေကိုရွေးချယ်နေတာမှာအိမ်ပြူတော်ပြောခွင့်ရသူအဖြစ်အသက်28နှစ်အရွယ်ကယ်ရိုလိုင်းလီဗစ်ကိုရွေးချယ်လိုက်ပါတယ်။သူဟာအမေရိကန်သမိုင်းမှာအသက်အငယ်ဆုံးအိမ်ပြူတော်ပြောခွင့်ရဖြစ်လာမှာပါ။ကယ်ရိုလိုင်းဟာထက်မြက်ခံနိုင်ရည်ရှိသူဖြစ်ပြီးအမေရိကန်ပြန်လည်ကြီးမြလာအောင်လုပ်မဲ့သူ့ရဲ့သတင်းစကားတွေကိုအမေရိကန်ပြည်သူတွေစီရောက်အောင်ပို့ဆောင်နိုင်မဲ့သူဖြစ်တယ်လို့ထရမ့်ရဲ့ထုတ်ပြန်ချက်မှာပေါ်ပြပြောဆိုထားပါတယ်ထရမ့်ရွေးကောက်ပွဲမဲဆွဲစည်းရုံးရေးအဖွဲ့မှပြောရေးဆိုခွင့်ရှိသူအဖြစ်တာဝန်ယူခဲ့သူစတီဗင်ချောင်းကိုလည်းအင်ဗျူဒေါ်ရဲ့ဆက်ဆံရေးညွှန်ကြားရေးမှူးတာဝန်ပေးမယ်လို့တောက်ကြနေကကြေညာခဲ့ပါတယ်မြောက်ဒါကိုတာပြည်နယ်အုပ်ချုပ်ရေးမှူးဒေါ့ဘာဂန်ကိုတော့ပြည်ထရေးဝန်ကြီးရာထူးအတွက်ရထားတယ်လို့ထရမ့်ရဲ့အစိုးရအဖွဲ့အနာလွဲပြောင်းရယူရေးအဖွဲ့ကမနေ့နိုဝင်ဘာလ15ရက်နေ့မှာတရားဝင်ထုတ်ပြန်ကြေညာခဲ့ပါတယ်။ဒါပေမဲ့နိုဝင်ဘာ14ရက်နေ့ညကတည်းကထရမ့်ရဲ့မာလာလာကိုအိမ်မှာကျင်းပတဲ့ညသာစာပွဲမှာထရမ့်ကသူ့ကိုအဲ့ဒီယာဒူးခတ်မှုရည်ရွယ်ထားတဲ့အကြောင်းပြောကြားခဲ့ပြီးဖြစ်ပါတယ်။ဒေါက်ဘာဂန်ဟာအဖွဲ့အသစ်ဖွဲ့စည်းမဲ့အမျိုးသားစွန့်အင်ကုံကောင်စီကိုလည်းဦးဆောင်သွားမှာဖြစ်ပြီးကမ္ဘာမှာအမေရိကန်ကလောင်စာစွန့်အင်ဆိုင်ရာမှာလွှမ်းမိုးနိုင်လွှမ်းမိုးမှုရနိုင်မယ်ဆိုတဲ့ထရမ့်ရဲ့ရည်မှန်းချက်ထမြောက်အောင်မြင်အောင်ကူညီလှုပ်ဆောင်ပေးမဲ့သူဖြစ်တယ်လို့ပြောပါရခင်ဗျာအမေရိကန်ပြည်ထောင်စုမှာဇန်နဝါရီလမှာအာဏာလွှဲပေးရတော့မဲ့သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့ဒီကနေ့နောက်ဆုံးအကြိမ်တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ပြည်ထောင်နိုင်ငံလီမားမြို့မှာကျင်းပနေတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေး APEC ထိပ်သီးညီလာခံနောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာခေါင်းဆောင်တွေရောက်တရားတွေ့ဆုံကြမှာပါအမေရိကန်သမ္မတအသည့်အဖြစ်ဒေါ်နယ်ထရမ့်တက်လာပြီးရင်ကမ္ဘာကြီးမှာအခြေအနေတွေကမောက်ကမဖြစ်နိုင်တယ်လို့ခေါင်းဆောင်တွေရောက်စလုံးကအပြည်ညီလာခံမှာတောက်ချန်တွေကပြောကြားခဲ့ကြပါတယ်ထရမ့်ရဲ့ဒုတိယသမ္မတတက်တန်းအတွက်တရုတ်နဲ့ကုန်သွယ်ရေးတင်းမာမှုတွေဖြစ်လာနိုင်တယ်ဆိုတဲ့ဆိုရမှုတွေရှိနေချိန်မှာသမ္မတဘိုင်ဒန်နဲ့သမ္မတရှီကျင်းဖင်တို့တွေ့ဆုံကြတာလည်းဖြစ်ပါတယ်ပီရူးနိုင်ငံမှာနေရကြကျင်းပတဲ့အပြည်ထိပ်သီးညီလာခံမှာလည်း၈နှစ်ဆန်ဇန်နဝါရီလ20ရက်နေ့မှာထရမ့်အာဏာလွဲပြောင်းရယူပြီးတဲ့နောက်ပိုင်းဖြစ်လာနေကြရှိတဲ့နိုင်ငံရေးအခင်းအကျင်းတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်အမေရိကန်နဲ့တရုတ်ကြားဆက်ဆံရေးတိုးတက်မှုရှိလာတဲ့လက္ခဏာအဖြစ်ဒီကနေ့တွေ့ဆုံမှုကိုသတ်မှတ်နိုင်မှာဖြစ်တယ်လို့အင်ဂျီရောကဒီကနေ့စနေနေ့မှာပြောပါတယ်အမေရိကန်မှာအတင်းအဆောင်မခံနိုင်တဲ့အာဏာလွဲပြောင်းမှုချောမွေ့ရေးနဲ့တရုတ်နဲ့ပြန်ဆိုင်မှုတွေကနေပဋိပက္ခဖြစ်တဲ့လမ်းကြောင်းစီရောက်စေဖို့တရုတ်သမ္မတနဲ့ရည်ရွယ်တွေ့ဆုံတာဖြစ်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောကြားခဲ့ပါတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ19 kHz 15653ညာပိုင်းဒိုမီတာ25 kHz 11803ညာပိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 15.5ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ။မြန်မာနိုင်ငံကလို့ယူဆရတဲ့ရိုဟင်ဂျာ80ကိုနိုင်ငံတောင်ပိုင်းကကျွန်းတစ်ခုပေါ်မှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ထိုင်းအာဏာပိုင်တွေကဒီကနေ့လိုမှလာ16ရက်နေ့မှာပြောပါတယ်။ထိန်းသိမ်းခံရတဲ့သူတွေကကလေးငယ်30လဲပါဝင်တယ်လို့ဆိုပါတယ်။ကနအူးဆောင်သားစစ်ဆေးမှုတွေအရသူတို့ဟာမြန်မာနိုင်ငံတဲကလာတဲ့မွတ်စလင်တွေဖြစ်ပြီးမလေးရှားဒါမှမဟုတ်အင်ဒိုနီးရှားကိုသွားဖို့ဖြစ်တယ်လို့သိရကြောင်းဖန်ကခရန်ရဲမှုစုံကနေဖိုတီစရီကရိုက်တာသတင်းဌာနကိုပြောပါတယ်သူတို့ဟာရိုဟင်ဂျာတွေလားဒါမှမဟုတ်မြန်မာနိုင်ငံကနေတရားမဝင်ခုံးဝင်လာကြသူတွေလားဆိုတာသူတို့အနေနဲ့ကိုယ်ကိုယ်ပြောင်ပြောင်မသိရသေးတဲ့အကြောင်းအဲ့ဒီအတွက်စုံစမ်းစစ်ဆေးမှုတွေဆက်လက်ပြုလုပ်နေကြောင်းဖန်ကခရိုင်အုပ်ချုပ်ရေးမှူးစူပို့ချ်ကလည်းပြောပါတယ်ကလေးငယ်တွေကိုလူမှုဖူလုံရေးဌာနကစောင့်ရှောက်ပေးထားမှာဖြစ်တယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်ရိုဟင်ဂျာတွေဟာအခုလိုရာသီဥတုကောင်းမွန်ပြီးလှိုင်းငိမ့်တဲ့အော်တိုဘာလကနေဧပြီလအတွင်းအိန္ဒိယထိုင်းနိုင်ငံဘင်္ဂလားဒေ့ရှ်စတဲ့နိုင်ငံတွေကိုခရိုနီခရိုနဲ့လေတွေနဲ့သွားဖို့ကြိုးစားကြလေရှိပါတယ်မွတ်စလင်အများစုနေထိုင်တဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေစီကိုရေလမ်းကနေသွားဖို့ကြိုးစားကြတာဖြစ်ပါတယ်အိန္ဒိယနိုင်ငံအတ္တပရဒေ့ရှ်ပြည်နယ်မှာရှိတဲ့ဆေးရုံတစ်ခုကမွေးကင်းစကလေးငယ်တွေထားတဲ့အဆောင်မိလောင်မှုဖြစ်ပွားခဲ့တာကြောင့်မွေးကင်းစကလေးငယ်10ဦးသေဆုံးပြီးတော့16ဦးထိခိုက်ဒဏ်ရာရသွားတယ်လို့သက်ဆိုင်ရာအာဏာပိုင်တွေကပြောပါတယ်အတ္တပရဒေ့ရှ်ပြည်နယ်ဂျန်စီမြို့ကဆေးရုံမိလောင်ခဲ့တာပါမွေးကင်းစကလေးငယ်55ဦးကိုကုသမှုပေးနေတဲ့အဆောင်မှာမိအလင်းမြန်လောင်ကျောင်းမှုဖြစ်ခဲ့ကြောင်းအဲ့ဒီထက်ကကလေးငယ်45ဦးကိုကယ်ထုတ်နိုင်ပြီးဆေးကုသမှုပေးနေတယ်လို့ဒေသရင်းတာဝန်ရှိသူဘီမဲလ်ကူမာဒူဘေးကပြောပါတယ်ဘာကြောင့်မိလောင်မှုဖြစ်တယ်ဆိုတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့ဆိုပါတယ်ပြည်နယ်ဒုတိယအုပ်ချုပ်ရေးမှူးပရာဂျက်ဖတ်သက်ကလည်းအခင်းဖြစ်တဲ့ဆေးရုံကိုဒီကနေ့သွားရောက်ပြီးမိသားစုတွေနဲ့တွေ့ဆုံခဲ့တယ်လို့ဆိုပါတယ်ထိခိုက်ခဲ့တဲ့မိသားစုဝင်တွေကိုအစိုးရကကူညီပေးသွားမယ်အကြောင်းသူကကတိပြုခဲ့ပြီးအမှုမှန်ပေါ်ပေါက်ရေးစုံစမ်းစစ်ဆေးသွားမယ်လို့လည်းပြောကြားခဲ့ပါတယ်ခင်ဗျာကမ္ဘာကျော် heavyweight lightweight champion ဟောင်းမိုက်တိုင်ဆန်ရဲ့ YouTube ပေါ်မှာဗီဒီယိုတွေတင်ပြီးနာမည်ကြီးတဲ့ YouTuber ကနေလက်ဝတ်သမားဖြစ်လာသူ Jake Paul တို့တောက်ကြနေညကရှင်ပြိုင်ထိုးတက်ကြတာမှာရှစ်ချီထိုးပြီး Jake Paul ကအမှတ်နဲ့အနိုင်ရသွားပါတယ်။ American ပြည်တော်စု Texas ပြည်နယ်မှာပြုလုပ်တဲ့လက်ဝတ်ပွဲမှာ2မိနစ် round ရှစ်ချီထိုးပြီးမှဒန်လူကြီးအားလုံးက Jake Paul ကိုအမှတ်နဲ့အပြတ်အသတ်အနိုင်ပေးလိုက်ကြတာဖြစ်ပါတယ်။ဒီလက်ဝတ်ပွဲမတိုင်ခင်ကသူ့အနေနဲ့ဒူးမှာဒဏ်ရာရထားခဲ့ပေမဲ့အဲ့ဒီဒဏ်ရာကြောင့်ရှုံးတယ်လို့သူ့အနေနဲ့စင်ကြင်မပေးလို့တဲ့အကြောင်း Mike Tyson ကပြောပါတယ်။ Tyson ကိုအနိုင်ရလိုက်ပြီးတဲ့နောက်သူ့အတွက်အခွင့်အလမ်းတွေအများကြီးပွင့်လာတဲ့အကြောင်း Jake Paul ကပြောပါတယ်။တချိန်က heavyweight တန်းမှာပြိုင်ဘက်အများပြားကိုအလဲထိုးပြီးအနိုင်ရခဲ့တဲ့ Mike Tyson ဟာအခုချိန်မှာအသက်58နှစ်ပြီ58နှစ်ရှိပြီဖြစ်ပြီးလက်ဝဲလောကကနေအနားယူထားတာလည်းနှစ်အတော်ကြာနေပြီဖြစ်ပါတယ်ဒါပေမဲ့လည်းမနေ့တောက်ကြနေက Texas ပြည်နယ် Arlington မြို့ကပရိသတ်8000ဆန်းတဲ့အားကစားရုံမှာပြုလုပ်တဲ့လက်ဝဲပွဲမှာပရိသတ်အပြည့်လာရောက်အားပေးကြည့်ရှုခဲ့ကြပါတယ်ခင်ဗျာ
တဲ့ရင်တွေကိုကိုဇော်ဝင်းလိုင်ပြောပြသွားတာပါ VOE ရဲ့စနေနေ့ညဘက်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဒုအတန်ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါတော့မယ်ပထမဦးစွာဒုအတန်အစီအစဉ်ဖြစ်ပါတယ်အသက်ပြည့်ပြည့်သူတွေမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုစစ်ကောင်စီကအသက်သွင်းလိုက်ပြီးတဲ့နောက်မရရတဲ့နည်းနဲ့ပြပထောက်ခွာသွားကြတဲ့လူငယ်တွေရဲ့ဘဝရည်မှန်းချက်တွေလည်းလွဲချော်ကုန်ကြပါတယ်အဲ့ဒီအကြောင်း Frontier မြန်မာရဲ့ဒုအတန်အစီအစဉ်မှာတင်ပြထားပါတယ်
ဒီနိုင်ငံမှာဆက်နေလို့ရှိရင်လေလူဘဝအညွန်သုံးတာပဲပို့ပြီးတော့အဖက်တင်ပြီးတော့လောကဟိုမျက်စိသိမ့်နာပြီးဘဝရဲ့မှာနေရမှာ
ဒီတိုင်းပဲအစိမ့်တက်ပြီးတော့ထွက်လာရတာဘဝဒီအထောက်အထားပိုင်းအောင်ဘလို့တို့ဘဝပြည့်ပြည့်စုံစုံမရှိသေးတော့အစင်းအားဟာတခြားသူ
ခုနှစ်အတွင်းမှာပြန်ထမ်းလိုက်တဲ့စစ်မှုထမ်းဥပဒေဟာမရေမတွက်နိုင်အောင်ပဲလူငယ်အများပြားကိုမြန်မာနိုင်ငံအတွင်းကထွက်ခွာဖို့တွန်းအားဖြစ်ခဲ့ပါတယ်။တချို့လူငယ်တွေဟာသူတို့ကျွမ်းကျင်ရာအလုပ်ကိုင်းတွေကိုဆွန့်လွတ်လိုက်ကြရပြီးပြည်ပနိုင်ငံတွေမှာတရားဝင်နေထိုင်ဖို့နဲ့အလုပ်ကိုင်းရရှိဖို့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ပြည်ရင်းမှာကြံ့ရင်းခဲ့တဲ့လူငယ်တွေအတွက်လည်းလွတ်မြောက်ဖို့ကရွေးချယ်စရာအနည်းငယ်ပဲရှိပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝိုင်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါရစေ။
အသက်21နှစ်အရွယ်ကုသတာကသူ့ကိုယ်ပိုင်စားတောက်ဆိုင်တဆိုင်ဖွင့်မယ်ဆိုတဲ့စိတ်ကူးအိမ်မက်လေးရှိခဲ့မှုပါတယ်။ဒါပေမဲ့အခုတော့သူကထိုင်းနိုင်ငံကဆေးကြောက်စိုက်ပျိုးရေးချမ်းတချမ်းမှာအလုပ်လုပ်နေရပါတယ်။ဆရာနာသိမှုကြောင့်ဆယ်ရန်ဖြည့်ဖို့ပြင်ဆင်နေတဲ့သူ့ပညာရေးလဲဆော့ဆော့ဆီဆီအဆုံးသတ်သွားခဲ့ပါတယ်။အဲဒီနောက်တောင်ကိုရီးယားနိုင်ငံမှာအလုပ်သွားလုပ်ဖို့စူးစမ်းနေစေသူ့အစီအစဉ်ကလည်းစစ်မှုထမ်းဥပဒေကြောင့်ဆက်မလုပ်နိုင်ပဲရပ်သွားခဲ့ရပါပြီ
။အဲကိုရီးယားသွားဖို့ပြင်နေတာကိုရီးယားသွားဖို့ EPL ဆောက်ဖို့စောင့်နေတာ။ဟာ EPL က6လပိုင်းစာရရနေဖြေရမှာ။ IPL ICE အောင်လို့အစီအစဉ်ပြီးရောနဲ့ဒီအကြီးပေါ်အလုပ်ထွက်လာ။ဒါကြောင့်လို့တော့ဘာဝတ်ပြည်ပြီးဟိုဆောင်ပွဲအောင်နေဆိုလို့ရှိရင်တော့ပဲနောက်ထပ်ဟို6လတနေ့လောက်ပါလို့ဆောင်းရအောင်ပါပဲ။6လတနေ့ဆိုရဲအချိန်ကြီးကဒီနိုင်ငံမှာလည်းစတင်ပြီးတော့အစီအစဉ်ပြီးတော့ဒီအခြားနိုင်ငံကိုလည်းထုတ်ဖို့ပဲဒီလိုရှိလာရတာ
ရှမ်းပြည်နယ်တောင်ပိုင်းရွာလေးတရွာကအသက်22နှစ်အရွယ်ဆိုင်းဟန်ကတော့တာချီလေးမျိုးအထိပဲသူရောက်လာခဲ့ပါတယ်။သူကပညာကိုလုံလုံချင်ချင်နဲ့စ조사တင်ယူတဲ့လူငယ်တစ်ယောက်ပါ။အာနာသိန်းတော့သူကယူဝပေရာဘာသာရဲနဲ့ပထမနှစ်တက်နေတာပါ။နောက်တော့အကြောင်းမတက်ပဲစီဒီအလှုပ်ရှားမှုမှာပါဝင်ခဲ့ပါတယ်။စစ်မှုထမ်းမှုချင်းချောက်ခေါ်ယူတာတွေစတင်လာချိန်မှာတော့ထိုင်ဝမ်နိုင်ငံမှာနီးပညာဘာသာရဲနဲ့ကျောက်ဆက်တက်နိုင်မှုသူပြင်ဆင်ခဲ့ပါတယ်။ဒီတော်တွင်သူနဲ့သူ့မိဘတွေကစစ်မှုထမ်းမှုခေါ်ခံရမှာကိုစိုးရိမ်ကြတယ်လို့နိုင်ငံတွင်းကထွက်ခွာဖို့စူးစမ်းချိန်မှာလူစိတ်မှအဖမ်းခံရပြီးစစ်တပ်တန်းပို့ခံရမှာကိုပါတွေးပူနေရပါတယ်။တာချီလေးမျိုးမှာသူ့အသည့်တွေရှိတာကြောင့်အလုရခဲ့ပါတယ်။ဒါပေမဲ့ဒီနေရာကသူရောက်ချင်တဲ့နေရာတော့မဟုတ်ပါဘူး
။ဘဝကွယ်လွဲပါရဲ့ရာ။ Coordination the life ကဥမာဝေးရပြီးတော့အလောက်ကိတိကျတဲ့အလောက်ကိတစ်ခုခုနဲ့အလိုနေနိုင်ဖို့ပေါ့နော်ကျွန်တော်စိတ်ကူကတော့အခုကလက်ရှိကဖြစ်နေတာကအာပညာရေးကလည်းတပိုင်းတစားဘူးနော်အလောက်ကိကလည်းအရင်ကြီးအဆင်ပြေရဲ့အလောက်ကိမဟုတ်နေဘူးကြအလိုဘဝကွယ်လွဲရဲ့အခြေအနေမျိုးပြောင
်းအခြားထောင်ပေါင်းများစွာသောလူတွေလိုပဲဒီလူငယ်နှစ်ယောက်ရဲ့အနာဂတ်ဘဝတွေနဲ့အိမ်မက်တွေကစိတ်ကောင်းစီရဲ့ထင်သလိုလုံနေတဲ့လုံရက်တွေကြောင့်တလွဲတချုံနဲ့ပြောင်းမြန်တွေဖြစ်ခဲ့ရပါပြီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီလို့သူတို့ကသူတို့နာမည်ပေးထားတဲ့စစ်တပ်ရဲ့ဖေဖော်ဝါရီလမှာထုတ်ပြန်ခဲ့တဲ့စစ်မှုထမ်းဥပဒေအရအသက်18နှစ်ကနေ35နှစ်အတွင်းအမျိုးသားတွေနဲ့အသက်18နှစ်ကနေ28နှစ်အတွင်းအမျိုးသမီးတွေကစစ်မှုထမ်းဆောင်ရမှာဖြစ်ပါတယ်။စစ်မှုထမ်းမှုမဲနိုင်ရွေးချယ်တဲ့စနစ်နဲ့စလုပ်ခဲ့ပါတယ်။ဗမာရေးရနဲ့ပြိပခလေးလာကြီးအဖွဲ့ BACS ကတော့စစ်မှုထမ်းအပတ်စဉ်3အပတ်စဉ်4နဲ့အပတ်စဉ်5တွေမှာအတင်းကျပ်လူသစ်စုဆောင်ခံရတာတွေရှိတယ်လို့ဖော်ပြပါတယ်။အဲ့ဒီအပတ်စဉ်တွေမှာလူ1000လောက်စစ်သားအဖြစ်စုဆောင်ခံခဲ့ရပြီးမကြာခဏပေါ်တာဆွဲတာမျိုးတွေနဲ့နေအိမ်တွေရုတ်တရက်ဝင်ရောက်ခေါ်ယူတာတွေလုပ်ခဲ့တယ်လို့ BACS ကဆိုပါတယ်။ဒီလိုအလင်းမြန်စစ်သားသစ်စုဆောင်မှုတွေကြောင့်အသက်အပိုင်းခြားတဲ့အကျုံးဝင်တဲ့လူငယ်တွေထဲကတချို့ကတော့လက်လက်ကင်တော်လှန်ရေးအင်အားစုတွေထဲဝင်ရောက်လာကြသလိုတချို့ကတော့နေဆက်ဒေသတွေကိုထွက်ပြေးတိမ်းရှောင်ကြတာဒါမှမဟုတ်တခြားနိုင်ငံတွေကိုအစုလိုက်ပြုံလိုက်ထွက်ခွာတိမ်းရှောင်ကြပါတယ်။ဒါပေမဲ့ဒါတွေကလွယ်ကူတဲ့အရာတွေမဟုတ်သလိုရေရှည်အတွက်ဖြစ်ရှင်းနိုင်တဲ့နည်းလမ်းလည်းမဟုတ်ပါဘူး။ကုသတလိုမျိုးလူငယ်အများပြားဟာနိုင်ငံတွင်းကနေရေးပေါ်အမြန်ထွက်ခွာလာကြပြီးရှေ့ဆက်ဘာလုပ်မလဲဆိုတာကိုလည်းသေချာမစစ်စင်နိုင်ကြပါဘူး
။လူဝဲပါတယ်ဘာစိတ်မှမပါဘူး။ဒီကနေ့ကိုစေရထားတဲ့လမ်းနဲ့ကိုရှောင်းအောင်မယ်လမ်းနဲ့တခြားဘာမှရေရှည်ရမယ်ဒီတိုင်းပဲအစိမ့်တက်ပြီးတော့ထွက်လာတာ။ကွာဒီအထောက်အထားပိုင်းကအလုပ်တို့ကွာပြည်ပြည်တော်မရှိသေးတော့အစဲအဟားနဲ့တခြားစီလိုပြည်ရမလား
ကုတူတရဲ့အမမနေကတော့သူ့မောင်ရှိရာထိုင်းနိုင်ငံကိုမကြခင်ကမှရောက်လာတာပါအရင်ကသူကရန်ကုန်ပုဂ္ဂလိကလုပ်ငန်းရဲ့အိရှာနေပယ်မှာအလုပ်လုပ်ခဲ့ပြီးမယ်နိုင်ငံအခြေအနေကြောင့်ပြည်ရင်းမှာလည်းသူဆက်မနေချင်တော့ပါဘူးအခုသူကဆေးကြောက်ဆက်ပြိုးရေးချက်မှာသူ့မောင်နဲ့အတူနေထိုင်ပြီးအလုပ်လုပ်နေပါတယ်။မင်းကြီးကသူရည်ရွယ်ထားတဲ့တောင်ကိုရီးယားနိုင်ငံမှာကျောင်းဆက်တက်နိုင်မှုထိုင်းမှာအလုပ်လုပ်ပတ်စံစုနိုင်မယ်လို့သူထင်ခဲ့ပါတယ်။ဒါပေမဲ့သူ့ရဲ့အလဲနေထိုင်ခွင့်ဗီဇာတက်တန်းကျော်လွန်သွားတာပဲအဖက်တင်ခဲ့ပါတယ်။အခုတော့ဗီဇာတက်တန်းကျော်တာအတွက်ဒဏ်ကြေးပေးဖို့သာပတ်စံစုနေရပါတယ်။ပြီးတော့ထိုင်းနိုင်ငံမှာတရားဝင်နေထိုင်ခွင့်ရဖို့ပန်းရောင်ကက်လေလျှောက်ထားပြီးဒါမှတခြားနေရာတွေကိုတရားဝင်သွားလာနိုင်မှာပါ
လောလောဆယ်မှာအကြီးရဲ့ချက်တဲ့ဖုန်ကြီးကြီးကတန်ဆောင်မှုပဲတရားဝင်ချုပ်ဖို့ပဲတရားဝင်ပြန်နိုင်မဲ့လမ်းကြောင်းကိုယူနေလားဆိုတော့တရားဝင် ရနိုင်မှုပတ်စံမဲ့စုနေရပေါ့တခြားဟာအတွက်ကကြတော့ကိုမအဲ့လောက်ချူမပူရှန်တော့ဘူးလေတော်တော်ကျန်တော့စံစားမှုကပတ်စံမလောက်သေးဘူ
းကိုတူတာလည်းအဲ့လိုအဖြစ်မျိုးကြုံနေရတာပါအခုတော့သူတို့မောင်နှမနှစ်ယောက်လုံးတရားမဝင်ရွှေ့ပြောင်းအလုပ်သမားတွေဖြစ်နေရပါပြီ။ချန်ပြင်ထွက်ပြီးသွားလာဖို့တော့တထဲစီကခွင့်ပြုချက်ရမှသွားလို့ရကြပါရဲ့။တကယ်လို့ထိုင်းရဲတွေနဲ့တွေ့ပြီးအဖမ်းခံခဲ့ရရင်ဒဏ်ကြေးပေးရတာ၊ဖမ်းဆီးထောင်ချခံရတာနဲ့ထိုင်းကနေပြည်နယ်ဒဏ်လိုပြစ်ဒဏ်တွေချမှတ်ခံရနိုင်ပါရဲ့။မြန်မာပြည်တွင်းကလူငယ်တွေအတွက်တော့လွတ်မြောက်ဖို့အတွက်ရွေးချယ်စရာလမ်းတွေကနည်းပါးပါရဲ့။မေလာမှာပဲစစ်ကောင်စီကစစ်မှုထမ်းမှုအကျုံးဝင်တဲ့အသက်အရွယ်အတွင်းကအမျိုးသားတွေကိုပြည်ပထွက်အလုပ်လုပ်ခွင့်ကန့်သတ်လိုက်ပါတယ်။တပတ်ကြာမှတော့ကန့်သတ်ချက်တွေကိုအနည်းငယ်ဖြေလျှော့ပေးခဲ့ပါတယ်။ဒါပေမဲ့အသက်23နှစ်ကနေ31နှစ်တွင်အမျိုးသားတွေကိုပြည်ပထွက်ခွင့်ပိတ်ပင်ထားဆဲဖြစ်ပြီးအလုပ်လုပ်ဖို့ခွင့်ပြုချက်တွေလည်းရှောက်ထားလို့မရသေးပါဘူး။ဒါကြောင့်လူငယ်အများပြားကပြည်ပမှာကြောင်းတက်တာဒါမှမဟုတ်အလဲဗီဇာတွေ passport တွေနဲ့နိုင်ငံတွင်းကထွက်ခွာပြီးပြည်ပရောက်မှနေထိုင်ခွင့်ပုံစံပြန်ပြောင်းတာတွေလုပ်ကြပါတယ်။အချက်လက်နဲ့ဆာရွက်ဆာရန်တွေမစုံဘူးဆိုတဲ့အကြောင်းပြချက်နဲ့လူငယ်ခီးသွားတွေကိုလေစိတ်ကနေထွက်ခွာခွင့်မပြုတဲ့အကြောင်းသတင်းဖော်ပြမှုတွေလည်းအများကြီးရှိခဲ့ပါတယ်။မနီမီကဘန်ကောက်မြို့ကိုသွားဖို့ကြိုးစားချိန်မှာလေစိတ်မှာထွက်ခွာခွင့်ပိတ်ခံရတာကိုမကြာခင်ကမှကြုံခဲ့ရတဲ့သူပါ။လေလက်မှတ်ချက်ကဝင်ပြီးသူတွေကိုထတ်စစ်ဆေးတဲ့နေရာတစ်ခုမှာအထူးစုံစမ်းစစ်ဆေးရေးဌာနကလူတွေကသူ့ကိုစစ်ဆေးခဲ့ပါတယ်။သူပါကြောင့်ဘန်ကောက်မြို့ကိုသွားမယ်ဆိုတာနဲ့အဲ့ဒီမှာဘသူနဲ့နေထိုင်မှာလဲဆိုတာကိုသူတို့ကမေးပါတယ်။သူပြောတာနဲ့ကွဲလွဲမှုတွေရှိနေတာကိုသိသွားတဲ့အခါမှာတော့လေစိတ်ကနေထွက်ခွာခွင့်မပြုဘဲအိမ်ပြန်လွတ်ခံလိုက်ရပါတယ်
။ထပ်ခဲတဲ့အချိန်မှာလွတ်ခံရတယ်ပြန်လွတ်ခံရတော့ညီမအဲ့ပါလေလုံးဝဆိတ်ရက်တည်းကျသွားတာ။အိမ်ကိုပဲပြန်ရတော့မှာပေါ့နော်။အလုံးမျိုးကြီးဖြစ်သွား။ရလို့ရောင်းမှာနေလဲငါလမ်းပြောင်းမယ်ဆိုပြီးတော့သွားရပြီလို့လုံးဝတွေးထားပြီးတော့အဲ့ဆိတ်ရက်ကျရချိုးခတ်လာတဲ့အချိန်မှာညီမဘဝကြီးကလုံးဝဟိုညီမအဲ့ချိန်မှာဆိုကိုယ့်ဟာကိုယ်စုဆိုင်လောက်ဖို့ရှိတာညီမတစ်ခဲ့ရပါတစ်ခဲ့ရလေးစိတ်ထဲမှာလည်းအဲ့လိုပဲစိတ်ချက်ကြီးကြပြီးညီကိုပေါင်းနဲ့ပြန်ဆင်းခဲ့
ဆိုင်ဟန်ကတော့သူ့အခြေအနေကိုစိတ်ပြက်လက်ပြက်ဖြစ်နေပါတယ်ရှမ်းပြည်နယ်ရွာတရွာကနွမ်းပါတဲ့မိသားစုကလာတဲ့သူ့အတွက်ပညာသင်ကြားခွင့်နဲ့ဘဝအတွက်ရွေးချယ်စရာတွေနေပါပါတယ်ဒါပြင်ပိုကောင်းတဲ့ပညာရည်နဲ့ရွေးချယ်နိုင်တဲ့အလုပ်ကိုင်တွေကိုလည်းအကြံပေးပြောပြနိုင်တဲ့သူလည်းမရှိပါဘူးဆိုင်ဟန်ကအလုပ်ကြိုးစားတယ်လို့ဘဝယူမှန်ချက်တွေလည်းချမှတ်ထားပေမဲ့ဒါတွေကဖြစ်မလာသေးပါဘူး။ကိုတူတာကတော့လက်ရှိမှာထိုင်းနိုင်ငံမှာနေထိုင်နေတယ်ပဲ။ကိုရီးယားမှာအလုပ်လုပ်ချင်တဲ့သူ့အိမ်မက်ကိုဆက်လုပ်နိုင်ဖို့မျှော်လင့်နေသေးပါ။ဒါပေမဲ့ထိုင်းနိုင်ငံမှာဘယ်လိုပုံစံနဲ့ဆက်ပြီးနေနိုင်မလဲဆိုတာကိုတော့သူလည်းမသိနိုင်သေးပါဘူး။လူငယ်တဘာဝပျပျော်နေတတ်တဲ့ကိုတူတာတယောက်အခုတော့အလုပ်လုပ်ရခြံကသူနေထိုင်ရအခန်းကျင်းထဲကနေအပြင်ထွက်ဖို့စိုးရင်စက်တွေနဲ့နေထိုင်နေရပါတယ
်။အဲ့ဒီမှမရှိတော့ဘူးပြန်တော့စိုးစိုးဝါးဝါးပဲ။ဘယ်ရည်ပါးဘလို့ပြန်လို့ပြန်ဆမလဲဆိုတော့အဝတ်တွေးလို့မရရဲ့အချိန်ဒီတော့စိုးစိုးဝါးဝါးပဲ။စိတ်နာတော့မချင်တော့ဝတ်တွေးလိုက်တာ။ဟုတ်ပါတင်တယ်လည်းဘာမှမထူးဒီစိတ်ငယ်ပဲပြရပါလို့ဒီမှာမရလို့ရှင်တယ်ကိုမဟိုအိမ်မနေတယ်တခြားနိုင်ငံထွက်ဖို့လိုရမှာပဲ။ဘာလို့လဲဆိုနိုင်ငံရေးကအဲ့ဒီလိုအဲ့တော့နိုင်ငံခံတွေဆိုလို့ရှိရင်တော့အင်းကတော့ပြည့်ကျင်းတယ်ဒါပေမဲ့အင်းပြည့်ကျင်းလေဟိုနိုင်ငံခြားအပြတ်ထွက်ရပါပဲလी
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါတယ်လူခွင့်ရေးဆောင်ပါတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့ဒို့အတန်ရဲ့ page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ဒို့အတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့ Democracy လူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။တခြားနိုင်ငံတွေကနေနိုင်ငံပြောင်းအခြေချဖို့တရားမဝင်ဝင်ရောက်လာသူတွေကိုဘယ်လိုကင်တွယ်မလဲဆိုတာနိုင်ငံတိုင်းအတွဲအရေးပါတဲ့နိုင်ငံရေးကိစ္စတခုဖြစ်လာပါတယ်။ပေးထားတဲ့နိုင်ငံတကာဂရီကူဝတ်တွေရှောင်းနိုင်အောင်နိုင်ငံတွေရောက်လာသူတွေကိုတခြားနိုင်ငံမှာသွားထားဖို့ကြိုးစားတဲ့အီတလီနိုင်ငံအကြောင်းရိုက်တာသတင်းဆောင်ပါတခုကိုအခြေခံပြီးဒီမိုကရေစီတူခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဦးတင်မောင်တန်းကတင်ပြထားပါတယ်။
နိုင်ငံတစ်နိုင်ငံတည်းကိုတခြားနိုင်ငံကနေရွှေ့ပြောင်းဝင်လာဖို့ကြိုးစားကြတဲ့သူတွေကိုလက်ရည်အစိုးရတွေတုံ့ပြန်ကြပုံကတစ်ထည်ရလဲပါပဲ ဝလာသူတွေပြန်နေထုတ်တခြားနိုင်ငံကိုပို့တာပါ။ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေထဲမှာအဲ့ဒီလိုပထမဦးဆုံးအားထုတ်တဲ့နိုင်ငံကတော့အီတလီပါ။ပုံမှန်မဟုတ်ပဲရွှေပြောင်းနေထိုင်ဖို့ကြိုးစားကြသူဘင်္ဂလားဒေ့ရှ်က10ယောက်နဲ့အီဂျစ်က6ယောက်ပေါင်း16ယောက်ကိုအီတလီရေတပ်နဲ့အောက်တိုဘာလ16ရက်နေ့ကအယ်ဘေးနီးယားမှာတိစောက်ထားတဲ့အစ်တီလူဝင်မှုကြီးကြပ်ရေးစခန်းကိုပို့တယ်ဟဲ့။ဒါပေမဲ့ဝန်ကြီးချုပ်ရဲ့အမိန့်က2ရက်ပဲခံပါလေ။အယ်ဘေးနီးယားပို့လိုက်တာဥပဒေနဲ့မညီညွတ်တဲ့အတွက်ရွှေပြောင်းကိုရောက်ဖို့ကြိုးစားသူတွေကိုအီတလီကိုပြတ်ပွားမယ်လို့ရုံးမှတရားရုံးကအောက်တိုဘာလ16ရက်နေ့မှာအမိန့်ချမှတ်ခဲ့တာကြောင့်ပါ။ဝန်ကြီးချုပ်ဂျော်ဂျီယာမလော်နီကအခုလိုပြောပါလေ
။ Dopo di che la questione non è l'Albania, la questione è molto più ampia.
ပြဿနာကအယ်ဘေးနီးယားမဟုတ်ပါဘူးပြဿနာအများကြီးပိုကျယ်ပြန့်မာတယ်အခြေခံအဖြစ်တရားသူကြီးတွေပြောတာကတော့လုံခြုံစိတ်ချရတဲ့အတိုင်းပြည်ဆိုတာမရှိဘူးဆိုတာပါပဲပြဿနာကဘသူကိုမှထပ်ပြီးတော့ပြန်ပို့လို့မရတော့ပါဘူးလူတွေကိုမလာနဲ့ပြောလို့မရပါဘူးပြဿနာကကိုယ့်နယ်ခြားကိုကိုယ်ကာကွယ်ဖို့ဘာမူဝါဒမှချလို့မရတာပါပဲ
ဝန်ကြီးချုပ်ဘလော်နီရဲ့မူဝါဒမှာအီတလီနိုင်ငံကိုဝေရောက်ဖို့ကြိုးစားကြသူတွေကိုစည်ရင်20ရင်းခွဲလိုက်ပါတယ်အန္တရာယ်ရှိတဲ့တိုင်းပြည်နဲ့အန္တရာယ်မရှိတဲ့တိုင်းပြည်ဆိုပြီးရွှေပြောင်းငရောက်လာသူတွေလာခဲ့ရာတိုင်းပြည်ပေါ်မှာမူတည်ပြီးခွဲလိုက်တာပါအန္တရာယ်များတဲ့တိုင်းပြည်တွေကလာသူတွေကိုတော့အီတလီနိုင်ငံအတွင်းမှာပဲနိုင်ငံရေးခုံလုံးပွင့်ကိုစဉ်းစားပါတယ်မယ်လော်နီရဲ့မူဝါဒစည်ရင်မှာအန္တရာယ်မရှိတဲ့တိုင်းပြည်21ပြည်ရှိပါတယ်အဲ့ဒီတိုင်းပြည်စည်ရင်ကနေရွှေပြောင်းငရောက်ဖို့ကြိုးစားကြသူတွေကိုတော့အယ်ဘေးနီးယားမှာသဘောတူညီချက်အရတိစောက်ထားတဲ့အီတလီလူဝင်မှုထိတ်သိရေးစခန်းကိုပို့လိုက်ပြီးသူတို့ရဲ့နိုင်ငံရေးခေါ်လုံွေကိုစဉ်းစားပါလေခေါ်လုံွေပေးတဲ့သူတွေကိုအီတလီမှာဆက်လက်နေခွင့်ပေးသွားပြီးမပေးတဲ့သူတွေကိုတော့လာရတိုင်းပြည်ကိုအယ်ဘေးနီးယားကနေပြန်ပို့ဖို့စီစဉ်လာပါဒါပေမဲ့လူတယောက်ချင်းသဘောအရကြည့်လို့ရှိရင်ဘယ်တိုင်းပြည်ကိုမှနိုင်ငံရေးခေါ်လုံွေတောင်းခံနိုင်တဲ့အကြောင်းတွေကနေစိတ်ချရပြီလို့ပြောလို့မရကြောင်းတရားသူကြီးတွေကရှုမြင်ပါတယ်ဒါကြောင့်မလော်နီရဲ့ဘူဝါဒမှာဒီတောက်ကပြောလို့ရှိရင်အပြစ်အနာစာရှိနေတာမို့အစိုးရရဲ့အမိန့်ကိုတရားရုံးကပယ်ချလိုက်တာပါတကယ်တော့2023နိုဝင်ဘာလမှာအီတလီနဲ့အယ်ဘေးနီးယားသဘောတူညီချက်ရတော့အပြစ်ပြဆိုင်ရာလူချင်းချမ်းသာခွင့်အဖွဲ့ကြီး Amnesty International AI ရဲ့အီတလီရောက်ရွှေပြောင်းဝင်ရောက်လာမှုဆိုင်ရာအကြီးအကဲရှိ Serena Chiodo ကအခုလိုပြောခဲ့ပါသေးတယ်
Una persona non può essere respinta in un paese terzo senza che ci siano delle garanzie giurisdizionali.
Ubri ne lo thon lo mi ya ama khan che mi lu tiao ye kho lo ngwe shao tha che ko pe cha lu mi ya ba u. Tatya naingan o alu lut khai na ha aka khwe pe tha ra o chi phet ya yak ba le. Da chang anyin shi ye niya o pyan ma pu yi su ye naingan da ga ubri mu ne san jin twa de tabor le shi ba le.ဒါပြင်နိုင်ငံတကာဥပဒေအရလူတယောက်ကိုဖမ်းအယ်ဘေးနီးယားပြည်နယ်ထဲကိုအီတလီတမောနဲ့ခေါ်သွားပိတ်ထားတဲ့ဝင်းအဆောက်အဦးထဲမှာထိန်းသိမ်းထားတယ်ဆိုတာဖမ်းမြင်တယ်လို့ဖမ်းတဲ့သဘောဖြစ်နေတဲ့အတွက်ကျမတို့အတော်ကြီးကိုစိုးရိမ်ပါတယ
်။ဂျော်ဂျီယိုမယ်လော်ဒီဟာဖက်ဆက်နိုင်ငံရေးအယူဆပဲ့ရိတ်နဲ့နောက်ခံတဲ့နိုင်ငံရေးကိုစလုပ်ခဲ့ပြီးအီတလီနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာတဲ့သူပါ။ဒါပေမဲ့သူမှစိုးရိမ်နေစိုးရိမ်လဲစိုးရိမ်တော့ပါလေ။2023ခုနှစ်နိုဝင်ဘာလအထိအီတလီနိုင်ငံကိုပြည်နယ်ပြင်ကနေဝင်ဖို့ကြိုးစားကြသူ 34,500 ကျော်ပါတယ်။အဲ့ဒီတည်းက 96,500 ကျော်ဟာဘင်္ဂလားဒေ့ရှ်၊အီဂျစ်၊ Ivory Coast နဲ့ Tunisia တို့ကလာကြတာပါ။အဲ့ဒီတိုင်းပြည်တွေကအီတလီဝင်ကြီးချုပ်ရဲ့အငြင်းမရှိတဲ့တိုင်းပြည်စီမှာပါပါတယ်။ရလကတော့အီတလီ၊ Albania သဘောတူညီချက်ဖြစ်ပါတယ်။ Albania နိုင်ငံ၊ Schengen နဲ့ Jordan ရွာမှာအီတလီလူဝင်မှုထိမ့်သိမ်းစခန်းတစ်ခုတည်ဆောက်ခဲ့ပြီးလူ3,000အထိထိမ့်သိမ်းထားခွင့်ကိုအယ်ဘေးနီးယားကပေးခဲ့ပါတယ်။ဒါဥရောပသမ္မတ EU နိုင်ငံတစ်နိုင်ငံကဝင်ရောက်ပြောင်းရွှေ့ဖို့ကြိုးစားသူတွေကို EU အဖွဲ့ဝင်မဟုတ်တဲ့နိုင်ငံတစ်နိုင်ငံကိုပို့ဖို့ပထမဦးဆုံးအားထုတ်ချက်တရားလည်းဖြစ်ပါတယ်။2015မှာ EU နိုင်ငံတွေကိုရွှေ့ပြောင်းဝင်ရောက်လာဖို့ကြိုးစားသူ100,000ကျော်ရှိခဲ့ပြီးမနစ်ကတော့300,000ကျော်ကိုချသွားခဲ့ပေမဲ့EU အဖွဲ့ဝင်နိုင်ငံအစိုးရတွေဟာသူတို့နယ်စပ်ဝင်ပေါက်တွေကိုတင်းကျပ်တဲ့တင်းကျပ်လိုက်ကြပါတယ်တူနီရှားနိုင်ငံမှာတော့အာဖရိကတိုက်ဆာဟာရာဒေသတိုင်းပြည်တွေကရွှေပြောင်းနေထိုင်ကြသူတွေဟာနေတဲ့ပြည်တွေကိုဖြတ်ပြီးဥရောပတိုက်ကိုဝင်ရောက်နိုင်ဖို့အခွင့်အလမ်းဆောင်နေကြပါတယ်အဲ့ဒီသူတွေကတယောက်ကတော့အသက်25နှစ်အရွယ်မူဆာထရိုယိုပါပဲဂီနီကလည်း မာလီနဲ့အယ်ဂျီးရီးယားကိုဖြတ်ပြီးတူနီရှားရောက်လာခဲ့ရတဲ့သူ့ရဲ့ပြပြတဲ့ဆန္ဒကိုအခုလိုပြောပြပါတယ
်သူဆာလာပူရက်စွာဒါလီယန်အရော
ဥရောပသွားအလုံးလုံးကြံနေခဲ့တဲ့ဆင်းရဲတဲ့မိဘတွေကိုပြန်ထောက်ပံ့အလုံးကဒီမျော်လင့်ချက်တွေအတွက်ပ
ါဒီအတွက်တိုင်းပြည်များစွာကိုသူပေးကမ်းဖြတ်သန်းလာခဲ့တာပါဒူပါဝင်လူ၁၀ယောက်ကျော်ဟာတောင်ဝင်ပင်တွေကြားမှာတဲထုတ်ပြီးအိတ်ကြရပါတယ်ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေကိုသူကအခုလိုတောင်းဆိုလိုက်ပါတယ်
On demand les organisations internationales telles que l'ONU
ကျွန်တော်တို့ရွှေ့ပြောင်းနေထိုင်ကြသူတွေကိုကူညီဖို့တောင်းဆိုချင်ပါတယ်ကျွန်တော်တို့ကိုမတော်မတရားမလုပ်အောင်တူနီရှားတွေကိုငွေပေးမထောက်ပံ့ဖို့အီတလီနဲ့အီတလီကိုပံ့ပိုးနေတဲ့ EU ကိုတောင်းဆိုချင်ပါတယ်ကျွန်တော်တို့ကလူသားတွေပါကျွန်တော်တို့မှာအခွင့်အရေးရှိပါတယ်ကျွန်တော်တို့အခွင့်အရေးတွေဒီမှာပေးဖို့ EU ကိုပြောချင်ပါတယ
် Yusuf Siriba ကအသက်50ရှိပါတယ် Ivory Coast ကနေတူနီရှားကိုလေရင်နဲ့ February လမှာရောက်လာခဲ့ပါတယ်ကလေး6ယောက်အိမ်မှာကြံခဲ့ပါလေ။သူကအခုလိုပြောပါလေ
။ပရီကိုစီပူလေစီထရန်ဂျီ
ကျွန်တော်တို့ရဲ့အိမ်မက်ကဥရောပပါ။ပင်လယ်ကိုဖြတ်ဖို့၃ချိန်ကြိုးစားခဲ့ပြီးမဲ့တူနီရှားကမ်းခြေဆောင်တန်းနဲ့တွေ့ပြီးမအောင်မြင်ခဲ့ပါဘူး။၄ချိန်မြောက်အတွက်ခုပြင်ဆင်နေပါလေ။အ
ယ်ဘေးနီးယားနိုင်ငံမှာတော့အခုလိုအီတလီကထိမ့်သိမ်းစခန်းနောက်ဖွင့်နာဟုတက်ချွတ်လှုပ်ရှားသူတွေကအောက်တိုဘာလ16ရက်မှာကမ်းမကြပါဘူး။အရီဒယ်လီရှိကအခုလိုရှိတယ်။
Today we're here to challenge the dominant narrative that was happening.
ပြည်သူဝင်ရွှေ့ပြောင်းနေထိုင်ကြတာတွေကိုဘယ်လိုကင်တွေရမယ်ဆိုတာကိုပြတဲ့ပုံစံအဖြစ်နောက်ဥရောပကနမူနာယူရမှာအဖြစ်ပြောနေကြတာတွေကိုဒီကနေ့ကန့်ကွက်နေကြတာပါသူတို့ပြောတာ ਨੇ ပြောင်းမြန်လို့ကျွန်တော်တို့ကထင်ပါတယ်ဒါကြောင့်ဥရောပအိမ်မက်ဒီမှာအဆုံးသတ်တယ်လို့ရေးထားတာပါနှစ်နှစ်လန့်အဆုံးသတ်ပါတယ်ပထမဒီကိုအန်ဒီယခီးအဖြစ်ဖြတ်သန်းလာကြတဲ့ရွှေ့ပြောင်းနေထိုင်လူတွေဟာသူတို့တိုင်းပြည်ကိုပြန်လှည့်သွားကြရတော့မှမို့အဆုံးသတ်ပါတယ်ဒုတိယကကျမတို့အတွက်လည်းဥရောပအဆုံးသတ်ပါတယ်ဒီမိုကရေစီလူအခွင့်အရေးနဲ့တန်ဖိုးတကြီးထားယူဆမြင်လို့ကြတဲ့ဥရောပဒီမှာအဆုံးသတ်ပါတယ
်ဂျာမနီဝန်ကြီးချုပ် Olaf Scholz ကတော့အောက်တိုဘာလ18ရက် EU ထိပ်သီးအစည်းအဝေးမှာအီတလီလိုမူဝါဒကသူ့နိုင်ငံအတွက်ဖြေမဟုတ်ဘဲကြောချင်ရွှေပြောင်းလာသူများဖြစ်ရေးမူဝါဒချမှတ်မယ်အကြောင်းအခုလိုပြောခဲ့ပါတယ
် Nicht wirklich die Lösung sindDenn tatsächlich hatten wir im letzten Jahr.
ခဏကပုံမှန်မဟုတ်ပဲဂျာမနီကိုဝင်လာတဲ့သူ3လင်းကျော်ပါတယ်။အလွန်အလွန်ကိုအများလွန်လာပါတယ်။ရှင်းပါတယ်။ကျောင်းကျယ်လူသားတွေကိုပဲရွှေ့ပြောင်းဝင်ရောက်လာအောင်လုပ်ပြီးကျွန်တော်တို့စီးပွားရေးရည်ရှင်ရည်တည်နိုင်မဲ့စနစ်တည်းလိုပါတယ်။ဥပဒေတွေပြဋ္ဌာန်းပြီးဒါကိုဖြစ်နိုင်အောင်လုပ်ကြရပါမယ်
။ရန်ယုံကဆုံးဖြတ်ချက်ချတဲ့နေ့မှာပဲပြည်သိပ်ဝန်ကြီးချုပ်မီရှယ်ဘာနီကအီတလီကိုရောက်လာခဲ့ပါတယ်။လူမှုကြီးကြရေးနဲ့ရာသွေးမှုဆိုင်ရာနယ်ပယ်မှာခိုင်မာအောင်ပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်တယ်လို့အီတလီနိုင်ငံခြားရေးဝန်ကြီးအန်တိုနီယိုဒါဂျာနီကပြောပါတယ်။အီတလီရဲ့လူမှုကြီးကြရေးမူဝါဒနဲ့ပတ်သက်လို့ပြင်သစ်ဝန်ကြီးချုပ်ကတော့အခုလိုထင်မြင်ပါတယ်
။ On en a parlé avec les ministres italiens tout à l'heure, ils nous expliquaient
ဆော့ဆော့လီကပဲရွှေ့ပြောင်းဝင်လာသူတွေကိုအယ်ဘေးနီးယားမှာထိမ့်သိမ်းထားတဲ့အကြောင်းအီတလီဝန်ကြီးတွေနဲ့ပြောကြပါသေးတယ်။သူတို့သွားမဲ့လမ်းကြောင်းကိုရှင်းပြကြပါတယ်။အယ်ဘေးနီးယားအနာဘိုင်းနဲ့ပူးပေါင်းပြီးအဲ့ဒီမှာလက်ခံရေးစခန်းထားမဲ့အကြောင်းပါဥပဒေနဲ့ institution အကြောင်းတွေအရာရောအဲ့ဒီစခန်းကိုရောက်လာနိုင်တဲ့လူတွေနဲ့ပတ်သက်တဲ့အကြောင်းတွေအရာရောဒီစိတ်ကူးမျိုးပြင်သစ်မှာလုပ်လို့ရမယ်လို့ကျွန်တော်မထင်ပါဘူ
းမူဆာချိုယွန်နဲ့ Yusuf Siriba တို့လည်းသူဖြစ်ချင်းတယ်လို့မဖြစ်ရသေးတယ်လို့အစ်တီပွင့်ကြီးချုပ်ဂျော်ဂျန်မလောင်နီခင်ဗျာလည်းသူဆန္ဒမပြည့်ရှာသေးပါဘူးအယ်ဘေးနီးယားကိုပို့လိုက်တဲ့16ယောက်မှာ4ယောက်ကအရွယ်မရောက်သေးသူတွေဖြစ်လို့အယ်ဘေးနီးယားကိုပို့ပြီးရတဲ့ပြန်ခေါ်ရပြန်ပါလေ။အီတလီကမ်းခြေဆောင်တပ်ကတင်မော်ကြီးဟာကြံတဲ့12ယောက်ကိုအောက်တိုဘာလ18ရက်မှာအယ်ဘေးနီးယားကနေအီတလီကိုပြန်ခေါ်လာရပါတယ်ခင်ဗျာ။ကျွန်တော်တမောင်သားပ
ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုတင်ဆက်ခဲ့တာဖြစ်ပါတယ် VOE ရဲ့စနေနေ့ညဘက်အသံလွှင့်အစည်းအဝေးကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါမကြာမီပြအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးပါဦးမယ
် VOE American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOE Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိပ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Bemis ဆိုတဲ့နာမည်နဲ့ပ လူမအပြာရောင်အမှတ်လေးပါတာဒီပြူစီစမားရရှင်ပြည်ရေးသတင်းနဲ့ပြည်ရေးတက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ
်မင်္ဂလာပါခင်ဗျာVOA American အတန်ရဲ့စနေနေ့ညဘက် Radio ရုပ်သံအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်ကို VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပြိုင်တည်းထုတ်လွှင့်နေတာပါ။ဆက်လက်ပြီးတော့အာရှနိုင်ငံရဲ့လေယာဉ်စီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့အစီအစဉ်ကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့အာရှနိုင်ငံရဲ့အစီအစဉ်ကိုတင်ဆက်ပါမယ်။အင်ဒိုနီးရှားသမ္မတအသစ် Prabowo Subianto ဟာ American သမ္မတတရုတ်သမ္မတတို့နဲ့သွားအောင်တွေ့ဆုံခဲ့ပါတယ်ပီရူးနိုင်ငံမှာကျင်းပတဲ့ APEC အာရှပစိဖိတ်ထိပ်သီးအစည်းအဝေးကိုအာရှတိုက်ကခေါင်းဆောင်တွေတက်ရောက်ပါတယ်အမေရိကန်ရဲ့ဖိအားပေးမှုထိန်းချုပ်မှုတွေကိုရုရှားနဲ့တရုတ်ပူးပေါင်းတုံ့ပြန်သွားမယ်လို့တနနိုင်ငံလုံခြုံရေးဆိုင်ရာညီလာခံကနေပြောဆိုပါတယ်ကျွန်တော်ဇော်မိုးကျော်ကပဲတင်ပြပေးပါမယ်အင်ဒိုနီးရှားသမ္မတအသစ်ပရာဘိုဝိုဆူဘီယန်တိုဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့ပြီးအမေရိကန်သမ္မတဂျိုးဘိုက်ဒင်နဲ့ပြီးခဲ့တဲ့အင်္ဂါနေ့နိုဝင်ဘာလ၁၂ရက်နေ့ကသမ္မတအိမ်ပြူတော်မှာတွေ့ရောက်တွေ့ဆုံခဲ့ပါတယ်။အင်ဒိုနီးရှားနဲ့အမေရိကန်တန်တမာဆက်ဆံရေးဟာ85နှစ်ရှိသွားပြီဖြစ်ကြောင်းနဲ့ရှေ့လျှောက်ခိုင်မြဲတဲ့ဆက်ဆံရေးတွေအတွေ့ဆွေးနွေးကြမယ်လို့သမ္မတဘိုက်ဒင်ကပြောဆိုပါတယ
်။75 years of diplomatic relationship with Indonesia and the United States. 75 years.
ပထမဆုံးပြောချင်တာကတော့အင်ဒိုပစိဖိတ်ဒေသပုံမှန်ပွင့်လင်းလွတ်လပ်ရေးမှာအာဆီယံကိုဗဟိုပြုရမှာဖြစ်တယ်လို့မြင်ပါတယ်ဒီကိစ္စမှာကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးတွေဖြစ်တဲ့ကျွန်တော်တို့အနေနဲ့အထူးတာဝန်ရှိပါတယ
်လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေအပါအဝင်နှစ်နိုင်ငံမဟာဗျူဟာမြောက်ဆက်ဆံရေးပုံမှန်နယ်ဆိုင်အောင်လှုပ်ဆောင်သွားဖို့သမ္မတဘိုက်ဒင်ကပြောဆိုခဲ့ပါတယ
် United States supported us in our struggle for independenceand help us many
Indonesia Tamara Subianto ka le American pi taung su ha Indonesia lut lat yi atwe kunyi ke bu chang ne na naingan sat san yi po mo to tet khai ma la aw aswan gung jo ban twa me lo pyo su ke ba de pi ka le February la ga yue kaw pwe anan ya la de Bojo Ji Hong Subianto ha yakin ga Ana Shin Hong Su ha to ye tamet phit ke bi democracy lo la tu di ko phi nei tat phya khe mu အရှေ့ဒီမော့နဲ့ပါပူဝါဒေသတွေမှာလူ့ခွင့်ရေးချိုးဖောက်မှုစတာတွေဆွဆွဲခံထားရပြီးအမေရိကန်ကပြည်ဝင်ခွင့်ပိတ်ထားခဲ့ဘူးပါတယ်။ဒါပေမဲ့သမ္မတထရန့်လက်ထက်2020ခုနှစ်မှာသူ့အပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုတွေကိုဖယ်ရှားပြီးအဲ့ဒီတုန်းကကာကွယ်ရေးဝန်ကြီးတာဝန်ယူထားတဲ့ဆူဘီယန်တို့ကိုအမေရိကကိုဖိတ်ခေါ်ခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးအပါအဝင်တရုတ်နဲ့ဆက်ဆံရေးတင်းမာလာနေတဲ့အမေရိကန်ပြည်ထောင်စုဟာတချိန်ကအမေရိကန်နဲ့ဆက်ဆံရေးကောင်းခဲ့တဲ့ဆူဘီယန်တိုသမ္မတဖြစ်လာတာကိုလက်ခံကြိုဆိုတဲ့သဘောရှိတယ်လို့သုံးသပ်သူတွေကပြောပါတယ်။အခုအခါဒေါ်နယ်ထရန့်ဟာလည်းသမ္မတပြန်ဖြစ်လာချိန်မှာဆူဘီယန်တိုဟာလည်းအင်ဒိုနီးရှားသမ္မတဖြစ်လာတဲ့အတွက်ဆက်ဆံရေးကောင်းမွန်နိုင်တယ်လို့လည်းယူဆကြပါတယ်။အင်ဒိုနီးရှားသမ္မတဟာအမေရိကန်ပြည်ထောင်စုကိုမလာမီနိုဗင်ဘာလ9ရက်နေ့ကတရုတ်ပြည်သူသမ္မတနိုင်ငံကိုသွားရောက်ခဲ့ပြီးသမ္မတရှီနဲ့တွေ့ဆုံခဲ့ပါတယ်။
因为努力啊平稳顺利完成政府
印度尼西亚အနေနဲ့ချောမွေ့စွာအာဏာလွှဲပြောင်းနိုင်ခဲ့တဲ့အပေါ်ဝမ်းသာဂုဏ်ယူပါတယ်။သင်ရဲ့အစိုးရဦးဆောင်မှုကိုထောက်ခံအားပေးသွားမှာပါလို့သမ္မတရှီချင်းပင်ကပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားသမ္မတဆူဘီယန်တိုကလည်းအခုလိုပြောဆိုခဲ့ပါတယ်
။ Indonesia considers China not only as a
တရုတ်ဟာအင်အားကြီးနိုင်ငံတစ်ခုဖြစ်ုံမကယဉ်ကျေးမှုအစဉ်လာကြီးမားတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။တရုတ်နဲ့အင်ဒိုနီးရှားအကြားပထဝီနိုင်ငံရေးပထဝီစီးပွားရေးအပါအဝင်နယ်ပယ်ပေါင်းစုံမှာအလွန်နီးကပ်တဲ့လက်တွဲပေါ်တွေဖြစ်လာနေပါတယ်
။သမ္မတဆူဘီယန်တိုနဲ့တရုတ်ခေါင်းဆောင်တွေဟာတောင်တရုတ်ပင်လယ်ပြင်အတွင်းရေပိုင်နဲ့အငင်းပွားနေတဲ့နေရာတွေမှာဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ဖို့နားလည်မှုအဆင့်သဘောတူခဲ့ကြောင်းနဲ့အခြားပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုတွေရရှိခဲ့တယ်လို့နိုဗင်ဘာလ9ရက်နေ့ကထုတ်ပြန်ပါတယ်။တောင်တရုတ်ပင်လယ်ပြင်ကိစ္စနဲ့ပတ်သက်ပြီးဝါရှင်တန် DC မှာသူ့ကိုသတင်းတောက်တွေကမေးတာကိုတော့ကျွန်တော်တို့အနေနဲ့အင်အားကြီးနိုင်ငံအားလုံးကိုလေးစားပါတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့အထုတ်အချာပိုင်ဆိုင်မှုကိုအမြဲတမ်းကာကွယ်သွားမှာပါလို့ဆူဗီယန်တိုကဖြေကြားခဲ့ပါတယ်။အခုလိုချိန်မှာပဲအာရှပစိဖိတ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ APEC ထိပ်သီးညီလာခံကိုဖိရူးနိုင်ငံလီမာမှာနိုဝင်ဘာလ15ရက်နေ့ကစတင်ကျင်းပပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒင်တရုတ်သမ္မတရှီကျင်းပင်အပါအဝင်အာရှထိပ်သီးခေါင်းဆောင်တွေနဲ့နိ ိုင်ငံတကာခေါင်းဆောင်တွေတက်ရောက်ကြပါတယ်။တောင်ကိုရီးယား၊ဂျပန်၊ဩစတြေးလျ၊ကနေဒါစတဲ့နိုင်ငံတွေကသမ္မတတွေနဲ့ဝန်ကြီးချုပ်တွေလည်းတက်ရောက်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲဟာအမေရိကမှာဒေါ်နယ်ထရန့်အနိုင်ရပြီးနောက်ကျင်းပတဲ့နိုင်ငံတကာထိပ်သီးအစည်းအဝေးလည်းဖြစ်တာကြောင့်ဖြစ်ပေါ်လာမယ့်အခင်းအကျင်းတွေအတွက်လည်းဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီကနေ့စနေနေ့မှာပဲသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတရှီချင်းပင်တို့တရားတွေ့ဆုံမှာဖြစ်ပါတယ်။နိုဗ ెంబ ာလ10ရက်နေ့တုန်းကတော့ရုရှားလုံခြုံရေးကောင်စီအတွင်းမှကာကွယ်ရေးဝန်ကြီးဆာဂေးရှိုဂျူးဟာတရုတ်ပြည်ကိုရောက်ရှိသွားပြီးတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီအပါအဝင်တရုတ်ခေါင်းဆောင်တွေနဲ့နှစ်နိုင်ငံလုံခြုံရေးအစည်းအဝေးပြုလုပ်ခဲ့ပါတယ်။အမေရိကန်ကဖိအားပေးထိန်းချုပ်တာတွေလှုပ်လာရင်နှစ်နိုင်ငံပူးပေါင်းတုံ့ပြန်သွားမယ်လို့ထုတ်ပြန်ခဲ့ပါတယ်။ဒါဟာတရုတ်နဲ့ပတ်သက်ပြီးသဘောထားတင်းမာတယ်လို့သတ်မှတ်ခံထားရတဲ့ဒေါ်နယ်ထရန့်ရွေးကောက်ပွဲအနိုင်ရပြီးနောက်တရုတ်ရုရှားပူးပေါင်းတုံ့ပြန်မှုဖြစ်ပါတယ်။တရုတ်ပြည်မှာရောက်ရှိနေတဲ့ရုရှားလုံခြုံရေးကောင်စီအတွင်မှဆာဂျေးရှိုဂူဟာတရုတ်လုံနောက်ဆုံးပေါ်ဂျက်တိုက်လေရင်နဲ့အပါအဝင်တရုတ်နိုင်ငံကွမ်တုံးပြည်နယ်ကျူဟိုင်းကလေယာဉ်ပျော်ဘဲကိုနိုဗ ెంబ ာလ14ရက်နေ့ကတွားရောက်ကြည့်ရှုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်များတင်ပြလိုက်ရပါတယ်။အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးလေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်မူဆယ်နေဇက်ကကုန်သွယ်ဂိတ်တွေကိုပိတ်ထားလိုက်တာကြောင့်မှာယူထားတဲ့ကုန်ပစ္စည်းတွေတရုတ်ဘက်မှပိတ်မိနေပြီးအခက်အခဲတွေတွေ့နေတယ်လို့ကုန်သွယ်တွေကပြောပါတယ်ဒီလိုအကြောင်းအရာတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုလည်းတင်ပြထားပါတယ် The Farmer Time Media ကတင်ဆက်ပေးထားတာပါ
မင်္ဂလာပါ။လေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေ။လေယာဆက်ကြီးချစ်သူများရှင်လန်းချစ်မြင်ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မီဟန်တဲ့သူကျမမေဆွေကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆိုင်ပြိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့မူဆယ်နေဇက်ဂိတ်တွေကိုပိတ်လိုက်တာကြောင့်မှာယူထားတဲ့ကုန်တွေတရုတ်ဘက်မှပိတ်မိနေပြီးကုန်တွေတွေအခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြပါရစေ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းကတရုတ်မြန်မာနယ်စပ်ဂိတ်တစ်ခုဖြစ်တဲ့စင်ဖြူဂိတ်ကနေလူကိုယ်သာဝင်ထွက်ခွင့်ပြုပြီးကုန်ပစ္စည်းတည်ယူခွင့်ကိုပိတ်ပင်လိုက်တာကြောင့်တရုတ်ဘက်ခြမ်းမှာမြန်မာကုန်တွေတွေမှာယူထားတဲ့ကုန်ပစ္စည်းအပြည့်နဲ့ဆုံးရှုံးမှုတွေလည်းရှိနေတယ်လို့ကုန်တွေတွေကပြောဆိုကြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ17ရက်ကစလို့စင်ဖြူဂိတ်ကနေခရီးသည်တွေက3ဘိန်းဆိုင်ကလက်တွန်းလဲစတဲ့ယင်အားလုံးကိုဖျက်ဆီးသွားလာခွင့်မပြုတော့ဘူးလို့တရုတ်နိုင်ငံရွှေလီအစိုးရကကြေညာပြီးနောက်မှာပဲစကောင်စီဘက်ကလည်းမူဆယ်မြို့နယ်ကမန်ဝိုင်းဂိတ်ကိုပိတ်သိမ်းလိုက်တယ်လို့မူဆယ်နယ်စပ်ကုန်သည်တွေကပြောပါရယ်လက်တလုံးမှာရွှေလီကျဲကောင်ကနေမူဆယ်မြို့ကိုခရီးတည်တင်ကာအိမ်စီကာဆိုင်ကယ်၃ဘိန်းလက်တွန်းလဲတွေနဲ့တပိုင်းတိုင်းကုန်ပစ္စည်းတည်ယူပို့ဆောင်နေသူယာနဲ့ချီပြီးကျဲကောင်ဘက်ချမ်းမှာကုန်အပြည့်နဲ့အခက်ကြုံနေရတယ်လို့မူဆယ်ကျဲကောင်ကုန်ရောင်းဝယ်လုပ်ကင်နေသူဦးမောင်စွေကပြောပါရယ်တရုတ်နိုင်ငံက2023ခုနှစ်အတွင်းကကုန်သွယ်မှုအများဆုံးပြုလုပ်နေတဲ့မူဆယ်105မိုင်အပါအဝင်ကျင်စန်းကျော့ချင်းရွှေဟော်ကျူကုတ်ပန်ဆိုင်ကံပိုက်တီစတဲ့ဂိတ်တွေကိုပိတ်သိမ်းခဲ့ပြီးပြီးခဲ့တဲ့အောက်တိုဘာ22ရက်ကလည်းရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာတာလော့ဂိတ်ကိုထပ်မံပိတ်သိမ်းလိုက်တဲ့အတွက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအားလုံးဒီပါရပ်တန့်သွားပြီဖြစ်ပါတယ
်ပြည်မကိုစံတင်ဖို့မူကစံချိန်တင်မြင့်တလာတယ်လို့ဆက်စမတင်ချောင်းကထုတ်ပြန်လိုက်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလအတွင်းမှာပြင်ပကိုစံတန်ချိန်4,300ချုံတင်ပို့နိုင်ခဲ့တဲ့အတွက်အခုဘဏ္ဍာနှစ်9လအတွင်းမှာတော့ပြင်ပစံတင်ပို့မှုအများဆုံးလှဖြစ်စံချိန်တင်နိုင်ခဲ့တယ်လို့မြန်မာနိုင်ငံဆန်စပါအသင်းချုပ်ကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံကစံနယ်စပွဲကိုတရုတ်ဖိလစ်ပိုင်အင်ဒိုနီးရှားနဲ့ဘလဂျီယံနိုင်ငံတို့အပါအဝင်ပြင်ပနိုင်ငံပေါင်း15နိုင်ငံလောက်ကိုတင်ပို့နေတာဖြစ်ပါတယ်2024ခုနှစ်ဧပြီလ3ရက်နေ့ကနေအောက်တိုဘာလ31ရက်နေ့အတွင်းမှာတော့ပြင်ပကိုစံတန်ချိန်စုစုပေါင်း13,000ကျော်တင်ပို့မှုကနေအမေရိကန်ဒေါ်လာ190ခန့်ရရှိခဲ့တယ်လို့လည်းစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနရဲ့ကုန်သွယ်မှုစီးရီတွေမှာဖော်ပြထားပါတယ်ပြည်တွင်းမှာတန့်ပွေရေးနဲ့ရည်ကြီးရည်ရှမ်းမှုတွေကြောင့်အထွတ်နှုံရကြနေချိန်မှာပြင်ပကိုစံတန်ချိန်အများပြားတင်ပို့မှုကပြင်သွင်းစားသုံးရမလုံလောက်မှုနဲ့ဈေးနှုန်းမြင့်တက်မှုတွေကိုဖြစ်ပေါ်စေနိုင်တယ်လို့လည်းပတိုင်မြို့နယ်ဒေတာခန်ဆန်ကုန်းတဲ့တူကတုံ့တက်ပါတယ်။ လက်ကလောဇီကွက်ထဲမှာတော့ဆက်ငါမတ်တန်ဆန်ကျင်ကတအိဘူ9,000 6,000 ကနေ 8,000 ကျက်လောက်ပေါက်ဈေးရှိနေပြီးဇီယာငွေတူမင်းအရာစားတဲ့အရေးတွေးအတိတ်တိတ်ရှိတဲ့ဆန်ကျော်ကတအိဘူ 8,000 9,000 ကျက်နဲ့ပေါ်ဆန်းအုပ်စုဝင်ဆန်မျိုးစားတွေကတော့တအိဘူအမျိုးစားပုံမူတည်ပြီးတသိန်း 25,000 ကနေတသိန်း 45,000 ကျက်လောက်ပေါက်ဈေးရှိနေရကိုတွေ့ရပါတယ
်။ရာသီဥတုဖောက်ပြန်မှုကြောင့်မပဲဆိုင်ခင်းဧကထောင်ချီပျက်စီးသွားပြီးတောင်သူတွေပြန်ဆိုင်ဖို့အရေးမရှိဖြစ်နေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ5ရက်ကနေ9ရက်အထိရွာသွန်းခဲ့တဲ့ဖြံမိုးကြောင့်အေယော်ဒီတိုင်းနဲ့ဘကိုးတိုင်းအတွင်းကစောင်းတိနဲ့မပဲဆိုင်ခင်းဧကထောင်ချီပြီးရင်းနှီးမြှုပ်ပျက်စီးခဲ့တဲ့အတွက်အသစ်ပြန်ဆိုင်ပြို့ဖို့အရင်းအီးအခက်အခဲတွေရှိနေတယ်လို့ဒေတာကံပက်ဆိုင်တောင်သူတွေကပြောပါရယ်မပက်ဆိုင်ခင်းတွေကအော်တိုဘားလောက်နောက်ဆုံးဘက်ကစတင်ဆိုင်ပြိုးခဲ့တာဖြစ်ပြီးအပင်ပေါက်ရွယ်ရှိနေချိန်မှာမိုးရွာသွန်းမှုများလို့ရင်းနှီးမြှုပ်ပျက်စီးကုန်တာပါဘကိုးတိုင်းနဲ့အေယော်ဒီတိုင်းကတောင်သူအများစုဟာမိုးစဘာနဲ့စောင်းတိနှံဖြစ်တဲ့မပဲကိုအဓိကဆိုင်ပြိုးကြတာဖြစ်ပြီးအခုလိုမပဲဆိုင်ရာသီအစမှာဖြတ်မိုးနဲ့ကြုံလိုက်ရတဲ့အတွက်ဆိုင်ပြိုးစရိတ်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
ဆွေရဆန်နဲ့တေကလည်းတွေ့လို့ရှိရင်ကွာတစ်ထက်ကို4,000လောက်ကြတယ်နှစ်ထက်ဆုံးလာဆို8,000ကြတယ်မျိုးကတေကကိုတစ်သိန်းမပဲတစ်သိန်းကိုတစ်သိန်းဝဲဆိုတော့ဒီကလည်းထက်ရလို့သမားစေးတင်တယ်ဆိုတေကကို3,000လောက်ကုန်ကြတယ်ဒီမှာလို့ဆို9,000လောက်ပြည့်စည်သွားလေ30,000ကျော်လောက်လာတာဖြစ်သွားတာပေါ့နောက်ထပ်ပြန်ဆိုင်ဖို့ကလည်းဘယ်လိုလုပ်လို့မှာလဲပထမရင်းတော့နိုင်နိုင်ဆိုင်ခဲ့ရတာလေနောက်ပြီးတော့နောက်တစ်ခုပြန်ဆိုင်ပြီဆိုတော့ပုံမှန်ဆက်တော့မှန်ပြီးတော့ဆိုင်လို့မရတော့ဘူးအရန်နောက်ကျသွားရင်မြေပြင်ရမှလည်းဗန်းနဲ့ဆိုတစ်ပတ်ကျော်လောက်ချိန်ယူရတယ်အဲ့ကျညာဒါနောက်ကြရတဲ့ပါသွားပြီ။ဒီနေ့ကနာဖြစ်တဲ့သဘောပေါ့။ပြန်မဆိုင်နိုင်တော့ဘူးလေ။ဒေကျန်နေချက်တွေဖြစ်တာပေါ့
။ပြီးခဲ့တဲ့နှစ်ကမပဲမျိုးတဲ့တရင်ကို9,000လောက်သာပေါက်သေးရှိခဲ့ပြီးအခုနှစ်မှာတော့တရင်ကို3,500ကျပ်လောက်ထိပေးဝယ်ရသလိုအခုနှစ်မပဲစိုက်ပြိုးရမှာအရင်နှစ်ကထက်တရေကကို3,000ကနေ3,000ကျပ်လောက်ထိပုံမကုန်ကြမှုရှိနေတာဖြစ်ပါတယ်။ရေလွှမ်းမှုခံခဲ့ရတဲ့မပဲစိုက်ခင်းတွေကိုပြန်လည်ပြုပြင်ပြီးထွန်ရစိုက်ပြိုးရမှာဖြစ်လို့ဆိုင်ပြိုးစိကနှစ်ဆလောက်ကုန်ကြမှာလို့လဲတောင်သူတွေကပြောရတယ်
။ဟောဈေးကွက်အလားအလာအကောင်းပါတယ်။ဒါပေမဲ့ပြပတင်ဖို့နိုင်ဖို့ဆိုတာကတော့ပြောရခက်တည်တဲ့အနေထားပေါ့နော်။အဲကျွန်တော်ဒီလောက်ကဒီနှစ်ကပဲဆက်အေကလည်းယော့တယ်။ခါတိုင်းတောင်သူ100ဆိုက်ရင်အခုနှစ်က60လောက်ပဲဆိုက်ကြရတယ်ပေါ့နော်။အဲဆိုက်အေကယော့တယ်ဆိုတာတချို့တဘောဘေးဒဏ်ကြောင့်ပျက်စီးဆုံးရှုံးထားတာရှိရယ်။ပဲဆိုက်ဖို့အရင်မတက်နိုင်တော့တာပေါ့။တချို့ဆိုရင်အပြင်ကနေအတူကြီးကြီးနဲ့ခြေငါဆိုက်တယ်ပြောတယ်။တချို့စိုက်ပြိုးတဲ့နေရာတွေမှာလည်းမအေးချမ်းတာတွေရှိရလေ။အဲနောက်ပြီးတည်ယူပို့ဆောင်ရေးခက်ခဲတဲ့နေရာတွေလည်းရှိတော့အကုန်တွေဖို့ကတော့ပြောရခက်ပါသေးတယ
်။အခုနှစ်မှာအိန္ဒိယနိုင်ငံကမြမမပဲတန်းချိန်9သိန်းလောက်ဝယ်ယူသွားမယ်လို့သဘောတူလက်မှတ်ရေးထိုးထားပေမဲ့စက်တင်ဘာလအတွင်းကတိုက်ခိုက်ခဲ့တဲ့ရာဂီမှုန်တိုင်းနဲ့နောက်ဆက်တွဲရေလွှမ်းမိုးမှုတွေကြောင့်အထွက်နှုန်းကတိတိတသားရော့ကျသွားနိုင်တဲ့အတွက်ယာနုံပြည့်တင်ပို့နိုင်ဖို့မလွယ်ကူနိုင်ဘူးလို့ပဲကုံတွေကသုံးသပ်ထားပါတယ်။
အခုဆက်ပြီးနိုဝင်ဘာလ9ရက်နေ့ကနေစနေနေ့နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်ဒီနယ်ဈေးနှုန်းတွေကိုပြောပြပေးချင်ပါသေးတယ်။ဒေါ်လာဈေးတည်ငင်မှုနဲ့အတူပို့ကုန်ပေရီဈေးအေးနေပြီးဈေးထွက်ဒီနယ်ဖြစ်တဲ့မြေပယ်ကတော့အယောင်းွက်တွက်နေရကြောင့်ဈေးနှိမ့်ရမြင့်တက်နေပါသေးတယ်။မပယ်ကဈေးကွက်ထည့်ပစ္စည်းလက်ကျင်နေနေလို့ဝယ်လိုအားလေးနေပါလာတာကြောင့်ဈေးဆက်တိုက်ကျဆင်းနေပါသေးတယ်။ပြီးခဲ့တဲ့နိုဝင်ဘာလ6ရက်နေ့ကမက်ပေတတန်ကို36,800ကျပ်ထိပေါက်ဈေးရှိခဲ့ပြီးမဲ့နိုဝင်ဘာလ12ရက်နေ့မှာတော့တတန်ကို35,900ကျပ်လောက်ထိကျဆင်းသွားတာကိုတွေ့ရပါတယ်။တပတ်အတွင်းတတန်ကို9,000ကျပ်လောက်ထိထပ်မံကျဆင်းသွားတာဖြစ်ပါတယ
်။ပဲတင်းကောင်ရက်အာစီကလည်းဈေးပြန်ကျဆင်းနေပါတယ်။ရန်ကုန်ပြည်တော်ကုန်စည်တိုင်းမှာနိုဝင်ဘာ10ရက်နေ့ကပဲတင်းကောင်ရက်အာစီတတန်ကို7,462,000လောက်ပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာ12ရက်နေ့မှာတော့တဒံကို39,000ကျပ်ထိကျဆင်းသွားတာကိုတွေ့ရပါတယ်။ရပိုင်းတွင်းတဒံကိုကျပ်36,000ကျော်ထပ်မံကျဆင်းသွားတာဖြစ်ပါတယ
်။စီထွက်တည်နေဖြစ်တဲ့မြေပဲကတော့ပဲတစ်တွေအဝင်ရှိနေပြီးမဲ့အယောင်းဝယ်တွက်နေရကြောင်းဈေးနှိမ့်ငင်မြင့်တက်လာပါတယ်။အောက်လန်ကုန်စည်တိုင်းမှာနိုဝင်ဘာလ6ရက်နေ့ကမြေပဲအနီလုံဆန်းကတပိတာကို8,000ကျပ်ပေါက်ဈေးရှိရကနေနိုဝင်ဘာလ12ရက်နေ့မှာတော့8,300ကျပ်ကိုမြင့်တက်သွားပါလေ။ညီပန်းဆန်ဖြူကလည်းနိုဝင်ဘာလ6ရက်နေ့ကတပိတာကို9,500ကျပ်ပေါက်ဈေးရှိရကနေနိုဝင်ဘာလ12ရက်နေ့မှာတော့တပိတာကို9,900ကျပ်ထိမြင့်တက်သွားတာကိုတွေ့ရပါလေ။ အခုတင်ဆက်ပေးထားတဲ့ဒီနယ်စင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။လေယာစီးပွားသတင်းများအစီအစဉ်အပြီးမှာတော့ဆက်လက်ပြီးတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။2024ခုနှစ်ဟာဥရုယာတီပြောင်းလဲမှုရဲ့အကျိုးဆက်တွေပုံမပြင်းထန်လာသလိုစံချိန်တင်အပူဆုံးနှစ်လည်းဖြစ်တယ်လို့ကြံ့ကြံ့သူတွေကပြောပါတယ်။တဘာဝဘေးဒဏ်တွေကိုပိုပြီးပြင်းပြင်းထန်ထန်ဖြစ်လာနေတဲ့တချိန်ထဲမှာပဲနေအပူချိန်တွေလည်းဇက်တိုက်တိုးမြင့်လာတဲ့အတွက်မိုးလေဝသအခြေအနေတွေကြိုတင်ခံမှန်းနိုင်ဖို့ပုံမခက်ခဲလာတယ်လို့လည်းဆိုပါတယ်။ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်ကစူးစီးတင်ပြထားပါတယ်။
အပူချိန်မြင့်တက်မှုရဲ့အကျိုးဆက်ဖြစ်တဲ့မိုးခေါင်ရေရှာရာတော်မေးလောင်နာနဲ့ရေကြီးရေရှမ်းနာတွေကိုကမ္ဘာနိုင်ငံစုံမှာပို့ပြီးတော့တွေ့လာနေရပါတယ်။မိုးခေါင်ရေရှာမှုဆိုးလို့တဲ့အတွက်အရေးပေါ်အခြေအနေထုတ်ပြန်ထားတဲ့စပိန်နိုင်ငံအရှေ့ပိုင်းမှာတော့မိုးသည်းထန်ပြီးရုတ်တရက်ရေကြီးခဲ့တဲ့အတွက်သေဆုံးသူက120ဝန်းကျင်ထိရှိခဲ့ပါတယ်။အပူချိန်ပြင်းထန်လို့တဲ့အတွက်ပုံမှန်မဟုတ်တဲ့လေဆီးကြောင်းတွေအပြောင်းလဲဖြစ်လာပြီးလေဖိအားနဲ့ရဝန်းတွေပေါ်ပေါလာရကရုတ်တရက်မိုးသည်းထန်ရေကြီးရေရှမ်းနာတွေဖြစ်လာစေတယ်လို့ဥဒုယာတီနဲ့မိုးလေဝသပညာရှင်တွေကပြောပါတယ်ကက်တလိုနီးယားပိုလီတက်နစ်တက္ကသိုလ်ကယူပဗေဒပါမောက္ခဒေးဗစ်ပီနိုကအခုလိုရှင်းပြပါတယ
် So we have really warmer mass near the surface produced by this
မြေရေပင်လေဒေသကြီးကတက်လာတဲ့အပူချိန်ကြောင့်မြေကြီးပေါ်ကလေဓာတ်တွေပူနွေးနေတာပါတခါကောင်းကင်ထဲမှာကြာတော့လေဓာတ်ကအေးမြနေတာဖြစ်ပါတယ်အဲ့ဒီလိုပူနွေးတဲ့လေဓာတ်ကအထက်ကိုတက်သွားပြီးတော့အေးမြနေတဲ့လေဓာတ်တွေပေါင်းဆက်သွားတဲ့အခါအခြေအနေတွေမတည်မငြိမ်ဖြစ်လာပါလေ။ကမ္ဘာမြေမျက်နှာပြင်ကပေါ်ပါတဲ့လေပူတွေအထက်ကိုတက်သွားတဲ့အခါငွေ့ရီဖွဲ့ပြီးတော့မိုးအကြီးကျယ်ရွာချလိုက်တာမျိုးဖြစ်ပါလေ
။စပိန်နိုင်ငံရဲ့မြေထဲပင်လယ်ဒေသဖက်ကကန်ယူရန်တစ်လျှောက်မှာဆောင်းပေါက်မိုးသည်းထန်လေးရှိပေမဲ့ခုလောက်ထိအခြေအနေမဆိုးခဲ့ပါဘူး။ခုလိုငွေ့ရီဖွဲ့ပြီးတော့မိုးရွာသွန်းတာမျိုးကပုံမှန်ဖြစ်ရောဖြစ်စဉ်တွေဆိုပေမဲ့တနည်းနဲ့တနည်းအခြေအနေချင်းမတူပဲမိုးရွာသွန်းမှုပုံစံလဲကွဲပြားသွားလေရှိတယ်လို့လည်းပေါမောက်ခပီနိုကရှင်းပြပါတယ်။မြန်မာဖိလစ်ပိုင်နဲ့နီပေါနိုင်ငံတို့မှာတော့အင်အားပြင်းမုန်တိုင်းကြောင့်ရောမုတ်တုံမိုးတဲထန်တာကြောင့်မှာရေကြီးမြေပြိုပြီးတော့တိတ်ဆုံးသူလဲရာနဲ့ချီရှိခဲ့ပါတယ်။တဲကန်နိုင်ငံနိုင်ငံတစ်ခုဖြစ်တဲ့အာရဗ်စော်ဘွားများပြည်တော်စု UAE ရဲ့မြို့တော်ဒူဘိုင်မှာလဲဧပြီလ24ရက်နေ့အတွင်းမိုးရေချိန်က6လက်မနီးပါးမကြုံစဘူးရွာသွန်းခဲ့ပြီးတော့ရေကြီးရေလျှံခဲ့တာပါ။နိုင်ငံပိုင် WAM သတင်းဌာနကတော့1949ခုနှစ်ကစတင်ခဲ့တဲ့မိုးရေချိန်စင်းကပ်ယူခဲ့တဲ့နောက်ပိုင်းမိုးအများဆုံးရွာသွန်းမှုဖြစ်တယ်လို့ပြောပါရယ်အာဖရိကတိုက်အရှေ့ပိုင်းနဲ့ကင်ညာနိုင်ငံထဲမှာတော့မတ်နဲ့ဧပြီလအတွင်းမိုးသည်းထန်ပြီးတော့ရေကြီးခဲ့တာမှာလူရချီတိတ်ဆုံးပြီးတော့3လောက်ပေးလို့ရရွှေပြောင်းပေးခဲ့ရပြီးအာဖရိကတောင်ပိုင်းဖက်မှာကျတော့2023ခုနှစ်နောက်ပိုင်းကစလို့မိုးကောင်ရေရှာမှုတန်ခံရတဲ့ဒေသတွေကပိုးပြီးတော့ကျဲလာပါရယ်ဇင်ဘာဝေ၊ဇမ်ဘီယာနဲ့မာလာဝီနိုင်ငံတို့ကစိုက်ပျိုးရေးနဲ့အသက်မွေးနေကြတဲ့လူပေါင်းသန်းနဲ့ချီတို့လည်းမိုးခေါင်ရေရှာမှုကြောင့်ဆက်ဝတ်နေရကြတယ်လာပါတယ်။နှစ်နှစ်ဒါမှမဟုတ်ခုနှစ်နှစ်တစ်ကြိမ်ပစိဖိတ်သမုဒ္ဒရာထဲကသူ့တဘာဝအတိုင်းပေါပောက်တဲ့အယ်နီညိုအပူလမ်းကြောင့်မိုးခေါင်ရေရှာမှုတွေပိုပြင်းထန်လာတာလို့ကမ္ဘာစာနာရိက္ခာအစီအစဉ် WFP ကပြောပါတယ်။လက်တင်အမေရိကတက္ကသိုလ်နဲ့ရှေ့အလဲပိုင်းနဲ့အာရှတိုက်ဂျပန်နိုင်ငံအထိအပူချိန်ပြင်းထန်ခဲ့တဲ့အတွက်ဆက်ဆက်တိတ်ဆုံးသူရာနဲ့ချီရှိပြီးတော့ထောင်နဲ့ချီဆေးရုံသက်ကုသခဲ့ရတယ်လို့သက်ဆိုင်ရာဂျာမန်ရေးဌာနကထုတ်ပြန်ပါတယ်။ပါကစ္စတန်မှာတော့ဂျွန်လရဲ့နေ့အပူချိန်က48ဒီဂရီဆဲလ်စီယပ်အထိရောက်လာတဲ့အတွက်လူတွေရုတ်တရက်မူလဲပြီးတော့အသက်ဆုံးခဲ့ရသူတွေလည်းအများပြားရှိကြောင်းဒေတာရင်သတင်းတွေကပြောပါတယ်။ဆော်ရီအာရေဗျမှာကျတော့မွတ်စလင်တို့ရဲ့ဟတ်ဖျားဖို့ပွဲတော်မှာအပူချိန်ပြင်းထန်လို့တဲ့အတွက်တေဆုံးသူက1300ကျော်ရှိတယ်လို့အာနာဘိုင်းတွေကပြောပါတယ်။ကမ္ဘာအပူချိန်မြင့်တက်ပြီးတော့ရှာသူဥသူပြောင်းလဲလာတဲ့ဒဏ်ကိုစီးရဲနှောင့်ပါတဲ့လူတွေကပို့ပြီးတော့ရင်ဆိုင်နေရတယ်လို့ Texas A&M တက္ကသိုလ်ကပါမောက်ခ Andrew Dressler ကသုံးသပ်ပါတယ်
။ About this summer, it's about every summer for the rest.
ဒီနေ့နွေရာသီမှာပဲအခုလိုကြုံရတာမဟုတ်ပါဘူး။ကျွန်တော်တို့ဘဝတစ်လျှောက်လုံးနွေရာသီတိုင်းအခုလိုပဲပူပြင်းလာတော့မှာဖြစ်ပါတယ်
။မနေ့ဇူလိုင်လကအပူချိန်တဲ့ဒီနေ့မှာပူပူလာတဲ့အတွက်ကမ္ဘာအပူချိန်ဟာတစ်နှစ်ထက်တစ်နှစ်ဆန်းချိန်ချိုးပြီးတော့မြင့်တက်လာတယ်လို့လည်း Copernicus အဖွဲ့ကပြောပါတယ်။တောင်အမေရိကတက်ကအမေဇုန်မြစ်ကြီးမှာလဲ2023ခုနှစ်ကစပြီးတော့ရေတွေနှဲလာတဲ့အတွက်မြစ်ကိုမီးပြီးတော့အတက်မွေးနေကြတဲ့ဌာနေတိုင်းရင်းသားတွေစားဝတ်နေရေးပိုးပြီးတော့ကြက်တဲလာပါတယ်။လာတီစီယာဒေသခံအာနန်ဒိုရူဖီနိုကတော့ဥဒုယာတီပြောင်းလဲမှုကြောင့်မြစ်ရေတွေဆန်းကျင်လာလို့ပြောပါတယ်။
Definitivamente creo que es conocido este
fenómeno. ဒီလိုပြောင်းလဲမှုကြောင့်အခုလိုသဘာဝဘေးတွေပိုဆိုးလာတယ်ဆိုတာကျင်းနေပါတယ်။ဒီဖြစ်စဉ်ကိုတစ်ကမ္ဘာလုံးသိတယ်လို့ထင်ပါတယ်။ရာသီဥတုပြောင်းလဲမှုရဲ့အကျိုးဆက်ကို အမေဆုံးဒေသမှာပဲကြုံနေရတာမဟုတ်ပါဘူးသူ့ရဲ့တက်ရောက်မှုကကဘာပေါ်ကလူတူးတယောက်ချင်းစီအပေါ်တက်ရောက်နေတာဖြစ်တဲ့အတွက်ဒါတကဘာလုံးနဲ့သက်ဆိုင်တဲ့ကိစ္စဖြစ်ပါတယ
်အခုလိုပုံပြင်ချောက်တွေ့မှုတရှိလာတဲ့အတွက်အမေရိကန်နဲ့ကနေဒါနိုင်ငံဒေသတချို့မှာတော်မီကြီးတွေအကြီးကျယ်လောင်ကျွမ်းလာတာပါAmerica မှာတော့ Florida အပအဝင်ပြည်နယ်တချို့မှာတလအတွင်း Hurricane မုန်တိုင်းနှစ်ခုဆင်ခဲဝင်တိုက်ခဲ့တဲ့အတွက်လူပေါင်း130ကျော်သေဆုံးခဲ့ရတာပါ။ခုလိုကမ္ဘာပုံနွှဲမှုမြင့်တက်လာတဲ့အတွက်နိုင်ငံပေါင်း53နိုင်ငံကတန်းနာကြောက်တန်းတွေသေဆုံးလာတာ၄ချိန်မြောက်ရှိပြီလို့လဲ NOAA သမုတ်တရားနဲ့လူမှုဆိုင်ရာဌာနသိပ္ပံပညာရှင်တွေကပြောပါတယ်။ရုပ်ကျွင်းလောင်စာသုံးဆွဲမှုကြောင့်ကမ္ဘာလူထုထဲဖလွန်အိမ်တက်ငွေတွေပိုရောက်လာတဲ့အတွက်လည်းအပူချိန်မြင့်တက်လာတာလို့ကြွမ်းကျင်သူတွေကထောက်ပြပါတယ်။2024ခုနှစ်အတွင်းပိုးပြီးပူပြင်းလာရတာကတော့ဂျွန်လမှာအပြော့သွားတဲ့အယ်လနီညိုအပူလမ်းကြောင့်တစ်စိတ်တစ်ပိုင်းပါဝင်တယ်လို့လဲဆိုပါတယ်ဒီနှစ်ဟာဆမ်မိုခီဥကာလကအပူချိန်နဲ့တိတိတမ5ဒီဂရီကိုကျော်လွန်ရောက်ရှိလာတဲ့ပထမဆုံးနှစ်ဖြစ်တယ်လို့လဲကော်ပါနီကပ်စ်အဖွဲ့ကပြောပါတယ်ကျမနင်္ဂလာပ
နားလောင်တင်ပြတဲ့ဥရယာသီနဲ့အနာဂတ်ကဘာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ VO ရဲ့အတန်လွင့်အစီအစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်အခုဆက်လက်ပြီးတော့သတင်းနေတဲ့ကတူတာအစီအစဉ်ကိုတင်ဆက်ပါအောင်မယ်ကဘာနိုင်ငံစုံပါဝင်တဲ့အဖွဲ့အစည်းတွေထဲမှာအစောဆုံးဖွဲ့စည်းခဲ့တဲ့အဖွဲ့အစည်းတစ်ခုကတော့ ILO အပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့အစည်းဖြစ်ပါတယ်မြန်မာနိုင်ငံအပါအဝင်အဖွဲ့ဝင်နိုင်ငံတွေမှာလူမှုရေးတရားမျှတမှုလူခွင့်ရည်နဲ့အလုံသမားအခွင့်အရေးတွေမျှတမှုရှိဖို့ကြိုးပမ်းနေတဲ့ ILO အဖွဲ့အစည်းအကြောင်းကိုမတ်ညိုညိုလင်ကဒီတစ်ပတ်သတင်းတွေကတူတာအစီအစဉ်မှာပြောပြထားပါတယ
် ILO လို့ခေါ်ဖို့ပြောဆိုကြတဲ့ International Labour Organization အပြည်ပြည်ဆိုင်ရာအလို့သမားရေးရာအဖွဲ့ကြီးဟာမြမအရေးနဲ့ပတ်သက်လာရင်အများအားရှေ့တန်းကပါဝင်နေတဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။ဒီအဖွဲ့ကြီးအကြောင်းကိုလေ့လာကြည့်မယ်ဆိုရင်တော့ ILO ဟာကမ္ဘာအနှံ့ကအလို့သမားထုအလုံးရဲ့အရေးကိုအဓိကထားပြီးအစိုးရတွေအလို့ရှင်တွေနဲ့ပူးပေါင်းညီနိုင်လှုံ့ဆော်နိုင်ကြဖို့အတွက်1919ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာပါ။ဒါကြောင့်နိုင်ငံတကာရဲ့အရေးဆောင်ရွက်နေတာမှာအရေးအပါဆုံးအဖွဲ့ကြီးဖြစ်တဲ့ကမ္ဘာကုလသမဂ္ဂထဲ26နှစ်စောပြီးဖွဲ့စည်းထားတဲ့နိုင်ငံတကာဆိုင်ရာအဖွဲ့ကြီးဖြစ်ပါတယ်။ကုလသမဂ္ဂဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာတော့ ILO ဟာကမ္ဘာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေတဲ့အလုံသမားရေးရာဆိုင်ရာအကြီးဆုံးအေဂျင်စီအဖွဲ့စည်းကြီးတစ်ခုဖြစ်လာတာပါ။ILO ဟာအလုံသမားအရေးအဓိကထားဆောင်ရွက်တဲ့အလုံသမားအဖွဲ့ကြီးဖြစ်ပေမဲ့ဒီအဖွဲ့ကြီးရဲ့ထူးခြားချက်ကအဖွဲ့ဝင်နိုင်ငံတွေအနေနဲ့အလုံသမားကိုယ်စားလှယ်တွေသာမကအလုံရှင်နဲ့အစိုးရတွေပါအဖွဲ့ကြီးထဲမှာကိုယ်စားလှယ်တွေအဖြစ်ပူးပေါင်းပါဝင်ဖွဲ့စည်းထားတာလည်းဖြစ်ပါတယ်ဒီလိုအစိုးရအလုံရှင်အလုံသမားစတဲ့3ဦး3ဖလှယ်စလုံးပါဝင်ပြီးအလုံသမားတွေရဲ့စံသတ်မှတ်ချက်တွေအခွင့်အရေးတွေအမျိုးသားအမျိုးသမီးအလုံသမားတွေအားလုံးအတွက်ကောင်းမွန်တဲ့လုပ်ငန်းခွင်တွေနဲ့စီမင်းစည်းကမ်းတွေကိုအားလုံးသဘောတူချမှတ်ပေးနိုင်မှုအတွက်ကိုအဓိကထားလှုံ့ဆော်နေတဲ့အဖွဲ့ကြီးလည်းဖြစ်ပါတယ်။အဲလိုဟာ1969ခုနှစ်ကတော့ငြိမ်းချမ်းရေးနိုဘယ်ဆုရရှိခဲ့တာပါ။ILO မှာအဖွဲ့ဝင်နိုင်ငံစုစုပေါင်း189နိုင်ငံရှိပြီးအဲ့ဒီအဖွဲ့ဝင်နိုင်ငံတွေကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလည်းဖြစ်ကြပါတယ်။ ILO မှာ Governing Body လို့ခေါ်တဲ့အရေးအပါဆုံးအုပ်ချုပ်မှုအဖွဲ့ရှိပါတယ်။အဲ့ဒီအဖွဲ့ကိုအစိုးရကိုယ်စားလှယ်28ဦး၊အလို့ရှင်ကိုယ်စားလှယ်14ဦး၊အလို့သမားကိုယ်စားလှယ်14ဦး၊စုစုပေါင်းအဖွဲ့ဝင်56ဦးနဲ့ဖွဲ့စည်းထားတာပါ။အဲ့ဒီတဲကအစိုးရအဖွဲ့ဝင်10ဦးနေရာမှာစက်မှုနိုင်ငံကြီးတွေဖြစ်ကြတဲ့ဘရာဇီးတရုတ်ပြင်သစ်ဂျာမနီအိန္ဒိယအီတလီဂျပန်ရုရှား UK နဲ့အမေရိကန်ပြည်ထောင်စုတို့ကအမြဲတမ်းကိုယ်စားလှယ်တွေအဖြစ်ရှိတာပါ။ဂျန်နဲ့နေရာတွေအတွက်ကိုတော့ဂျန်နဲ့အဖွဲ့ဝင်နိုင်ငံတွေတဲက3နှစ်တစ်ချိန်မဲပေးပြီးရွေးချယ်ကြပါတယ်။အလုံရှင်နဲ့အလုံသမားကိုစလဲရီကိုတော့တဦးချင်းစီရဲ့အရေးအချင်းပေါ်အကဲဖြတ်ပြီးကိုစလဲအဖြစ်ရွေးချယ်ကြတာပါ။အဲ့ဒီ ILO ရဲ့အုပ်ချုပ်မှုအဖွဲ့ကိုညွန်ကြားရေးမှူးချုပ်ကဦးဆောင်ရပါတယ်။အုပ်ချုပ်မှုအဖွဲ့ဟာနှစ်စဉ်မတ်လ၊ဇွန်လနဲ့နိုဝင်ဘာလတွေမှာတွေ့ဆုံပြီး ILO ရဲ့မူဝါဒကိစ္စတွေ ILC လို့ခေါ်တဲ့ International Labour Conference ကြီးအတွေ့အစီအစဉ်တွေရေးဆွဲကြတာ၊ဘတ်ဂျက်ရေးဆွဲစီစဉ်ရတာညွှန်ကြားရေးမှူးချုပ်ရွေးချယ်ရတာတွေကိုလှုံ့ဆော်ကြပါတယ်။ IELTS အစည်းအဝေးကြီးကိုတော့တစ်နှစ်တစ်ကြိမ် IELTS လို့ရုံးချုပ်ရှိတဲ့ Switzerland နိုင်ငံ Geneva မြို့မှာကျင်းပပါတယ်။ IELTS အဖွဲ့ဝင်နိုင်ငံတွေရဲ့အစိုးရနဲ့အလုပ်ရှင်တွေအပြင်ဘယ်လိုအဖွဲ့အစည်းတွေကမဆိုအလုပ်သမားတွေအတွက်တရားဝင်သတ်မှတ်ထားတဲ့အခွင့်အရေးချိုးဖောက်မှုတွေရှိခဲ့မယ်။အရမအလုပ်စီခိုင်းတာတွေခလေးအလုပ်သမားစီခိုင်းမှုတွေလုပ်ငန်းခွင်ဆိုင်ရာမတရားလှုပ်ဆောင်မှုတွေရှိခဲ့မယ်ဆိုရင် ILO ကိုချိုးဖောက်သူတွေကတိုင်ကြားနိုင်ပြီး ILO ကတိုက်ရိုက်အရေးယူအပြစ်ပေးဒဏ်ခတ်မှုတွေမလှုပ်ဆောင်နိုင်ပေမဲ့ကုလသမဂ္ဂကတဆင့်ကျူးလွန်မှုတွေပြုလုပ်တဲ့သက်ဆိုင်ရာအစိုးရအလုပ်ရှင်နဲ့အဖွဲ့အစည်းတွေအပေါ်အရေးယူမှုတွေအစဉ်စဉ်ပြုလုပ်နိုင်ပါတယ်ဒါကြောင့်လည်းမြန်မာနိုင်ငံကအာရမအလုပ်စီခိုင်းမှုနဲ့ပတ်သက်ပြီး ILO ကတဆင့်တိုင်ကြားမှုတွေပြုခဲ့တာကြောင့်မြန်မာနိုင်ငံကိုစီးပွားရေးဆိုင်ရာပိတ်ဆို့အရေးယူတိုက်ခတ်မှုတွေ2000ခုနှစ်ကျော်ပိုင်းတွေကပြုလုပ်ခဲ့တာလည်းရှိပါတယ်။အခုလည်း2021ခုနှစ်ဖေဖော်ဝါရီလကအာဏာသိမ်းခဲ့တဲ့စစ်ကောင်စီကို ILO ပုံမှန်33အရာအရေးယူဆောင်ရွက်နိုင်ရေးအတွက် ILO အုပ်ချုပ်မှုအဖွဲ့ကစုံဖြတ်ချက်မူကြမ်းကိုဒီနိုဝင်ဘာလ6ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ ILO ရဲ့ယုံကျေးကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိတဲ့အပြင်ကမ္ဘာအနှံ့ကနိုင်ငံပေါင်း108နိုင်ငံမှာလည်းဝန်ထမ်းပေါင်း3400နီးပါးနဲ့အစီအစဉ်လုပ်ငန်းပေါင်း1900နီးပါးကိုစောင့်ရွက်နေကြတာလည်းဖြစ်ပါတယ်ရှင်။
သတင်းတွေကတူတာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ကြရတာပါ VO ရဲ့စနေနေ့ညပဲရုပ်သံအစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါတော်တာရှင်နေအနေနဲ့ VOA ကိုစာရေးသားဆက်သွယ်လို့ရတဲ့ဆိုရင်တော့အီးမေးလ်ကနေတဆင့်ရေးသားနိုင်ပါတယ်ရေးသားမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုကိုစောဝင်းလိုင်ကပြောပြပေးပါအောင်မယ်
ယူကောက်ပွဲအနေနဲ့ဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့အတွင်ပါဝင်မဲ့သူတွေကိုရွေးချယ်နေတာမှာအင်ပီရိုပြောခွင့်ရသူအဖြစ်အသက်28နှစ်အရွယ်ကယ်ရိုလိုင်းလီဗစ်ကိုရွေးချယ်လိုက်ပါတယ်။သူဟာအမေရိကန်သမိုင်းမှာအသက်အငယ်ဆုံးအင်ပီရိုပြောခွင့်ရသူဖြစ်လာမှာပါ။ကယ်ရိုလိုင်းဟာထက်မြက်ခံနိုင်ရည်ရှိသူဖြစ်ပြီးအမေရိကန်ပြန်လည်ကြီးမြတ်အောင်လုပ်မယ်သူ့ရဲ့သတင်းစကားတွေကိုအမေရိကန်ပြည်သူတွေစီရောက်အောင်ပို့ပေးနိုင်မဲ့သူဖြစ်တယ်လို့ထရမ့်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြောက်ဒကိုတာပြည်နယ်အုပ်ချုပ်ရေးမှူးဒေါက်ဘာဂန်ကိုတော့ပြည်ထရေးဝန်ကြီးရာထူးအတွက်ရထားတယ်လို့ထရမ့်ရဲ့အစိုးရအဖွဲ့အာဏာလွှဲပြောင်းရေးအဖွဲ့ကမနေ့နိုဝင်ဘာလ15ရက်နေ့မှာပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာဇန်နဝါရီလမှာအာဏာလွှဲပြောင်းရတော့မယ်သမ္မတဂျိုးဘိုက်ဒန်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ဒီကနေ့နောက်ဆုံးအကြိမ်တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ပီရူးနိုင်ငံလီမာမြို့မှာကျင်းပနေတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေး APEC ထိပ်သီးညီလာခံနောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာခေါင်းဆောင်၂ယောက်တီကြားစီတွေ့ဆုံဆွေးနွေးကြမှာလည်းဖြစ်ပါတယ်။အမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရမ့်တက်လာပြီးကမ္ဘာကြီးမှာအခြေအနေတွေကမောက်ကမဖြစ်နိုင်တယ်လို့ခေါင်းဆောင်၂ယောက်စလုံးက APEC ညီလာခံမှာတောက်ကြနေ့ကပြောကြားခဲ့ကြပါတယ်ခင်ဗျာ။မြန်မာနိုင်ငံကလို့ယူဆရတဲ့ရိုဟင်ဂျာ80ကိုနိုင်ငံတောင်ပိုင်းကကျွန်းတစ်ခုပေါ်မှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ထိုင်းအာဏာပိုင်တွေကဒီကနေ့နိုဝင်ဘာလ16ရက်နေ့မှာပြောကြားလိုက်ကြပါတယ်။ထိန်းသိမ်းခံရသူတွေထဲကလေးငယ်30လဲပါဝင်တယ်လို့ပြောပါတယ်။ကနအူးစုံစမ်းမှုတွေအရသူတို့ဟာမြန်မာနိုင်ငံကလာတဲ့မွတ်စလင်တွေဖြစ်ပြီးမလေးရှားဒါမှမဟုတ်အင်ဒိုနီးရှားကိုသွားဖို့ဖြစ်တယ်လို့သိရကြောင်းဖန်ငါခရိုင်ရဲမှူးကြီးကရိုက်တာသတင်းဌာနကိုပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံအတ္တပရဒိရှ်ပြည်နယ်မှာတော့ဆေးရုံတစ်ခုကမွေးကင်းဆကလေးငယ်တွေထားတဲ့အဆောင်မိလောက်မှုဖြစ်ပွားခဲ့တာကြောင့်မွေးကင်းဆကလေးငယ်10ဦးသေဆုံးပြီးတော့16ဦးထိခိုက်ဒဏ်ရာရသွားတယ်လို့သက်ဆိုင်ရာအာဏာပိုင်တွေကပြောပါတယ်အတ္တပရဒိရှ်ပြည်နယ်ဂျန်စီမြို့ကဆေးရုံမိလောင်ခဲ့တာပါမွေးကင်းဆကလေးငယ်55ဦးကိုကူတမှုပေးနေတဲ့အဆောင်မှာမိအလင်မြန်လောင်ကျွားခဲ့တာဖြစ်ပါတယ်အဲ့ဒီထက်က55ဦးကိုကယ်ထုတ်ပြီးတော့ဆေးကူတမှုပေးနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
တရင်ချင်းကျုပ်တွေကိုကိုစော်ဝင်းလိုက်ပြောပြပေးခဲ့တာဖြစ်ပါတယ်။ဒီကနေ့အတန်းလွင့်အစည်းအဝေးကိုထုတ်လုပ်နိုင်မို့တာဝန်ယူခဲ့သူတွေတဲ့မှာအစည်းအဝေးထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပါတယ်။အတန်းဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ရှမ်းနဲ့ TN1 တို့ဖြစ်ပါတယ်။အခုထုတ်လွှင့်ခဲ့တဲ့အတန်းလွင့်အစည်းအဝေးကို view ရဲ့ website YouTube စာမျက်နှာတွေမှာလည်းအချိန်မရွေးသွားရောက်ကြည့်ရှုနားတော်တာဆင်နိုင်ပါတယ်။ VOA ရဲ့စနေနေ့ညပဲအတန်းလွင့်အစည်းအဝေးလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်တော်တာရှင်များလည်းအနေရကင်းကြပါစေ
This program